Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ2ရက်စနေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line to meter 1925 32 line meter 190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါပါရှင်ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုမအေးသနာကျွနဲ့ကျွန်မနန်းလာတို့ပြောပြမှာပါအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲဖို့စီလုံးညီညွတ်ဖို့လိုတယ်လို့မလေးရှားဝန်ကြီးချုပ်ကအာဆီယံထိပ်သီးညှိနှိုင်းခန့်အဖွဲ့မှာပြောသွားပါတယ်ပရတိန်နိုင်ငံလန်ဒန်မြို့အနီးကအေအေခန့်ကုန်နင်ကတစင်ဘော်ကအလောင်း39လောင်းဟာဗီယက်နမ်နွေဆိုတာကိုပရတိန်တာဝန်ရှိသူတွေအတည်ပြုပါတယ်အာဖဂန်နစ္စတန်နိုင်ငံကစာတင်ကြောင်းသွားတဲ့လမ်းတစ်ခုမှာတော့အမြင့်မြုပ်မိုင်းတလုံးပောက်ကွဲခဲ့တာကြောင့်ကလေးကိုဦးထံမင်းတေဆုံသွားတယ်လို့အာဖဂန်ရဲတို့ကပြောပါတယ်ဒီလိုသတင်းတွေကြားမှာမခွာညို
ကောင်းပါပြီရှင်အခုညပိုင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့လက်ရှိအာဏာရပါတီ NLD ကနေဘာကြောင့်နှုတ်ထွက်ပြီးကိုယ်တိုင်ပါတီထူထောင်ဖြစ်ခဲ့တယ်လဲဆိုတဲ့အကြောင်းဒေါက်တာတသက်ခိုင်ကိုဆက်သွယ်မေးမြန်းခဲ့ရမှာ
ဒဂုံမြို့နယ်မှာတစ်ယောက်ပဲပြန်ပါမယ်၃ယောက်တော့ပြန်မပါဘူးဆိုကျွန်မတော့တေချာပေါက်လောက်ကကျွန်မမပါဘူးဆိုတာဖြစ်တဲ့အတွက်နောက်တစ်ခုကဒီနိုင်ငံတိဆောက်ရေးဖြစ်စဉ်ကြီး
ကကနေပြီးတော့ဒေါက်တာတသက်ခိုင်ကိုဆက်သွယ်မေးမြန်းထားတာနားဆင်ရဖို့ရှိတယ်လို့တိုင်းရင်းသားဒေသတွေကအဖြစ်ပြက်တွေကိုတင်ပြပေးသွားမယ်ဒုအတန်အစီအစဉ်သစ်ကိုလည်းနားဆင်ကြရမှာပါရှင်ဒုတိယပိုင်းမှာတော့ဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်နားဆင်ကြရဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့စနေနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့မအေးသန္တာကျော်တို့ပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒိုနယ်ထရမ့်စတင်ခဲ့တဲ့ကုန်သွယ်ရေးစစ်ပွဲကိုရင်ဆိုင်ဖို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ညီညွတ်ဖို့လိုတယ်လို့မလေးရှားဝန်ကြီးချုပ်ကအာဆီယံညီလာခံအဖွဲ့မှပြောဆိုသွားပါတယ်အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲရဲ့အရေးတွေလွှမ်းမိုးနေတဲ့အချိန်မှာပဲအရှေ့တောင်အာရှနိုင်ငံများအသင်းရဲ့35ကြိမ်မြောက်ထိပ်သီးညီလာခံကိုထိုင်းနိုင်ငံမကောက်မတီးကနေ့ကျင်းပတာပါဥရောပနဲ့အမေရိကတိုက်မှာလေပန်းစာလူကြိုက်များလာနေတဲ့ကုန်သွယ်ရေးကန့်သတ်ဖို့ကိစ္စတွေအခွန်တိုးခဖို့ဆိုတဲ့ကိစ္စရတွေပြောဆိုနေပေမဲ့ရေရှည်ခံမဲ့ပုံမရှိဘူးလို့လည်းမလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကပြောဆိုသွားပါတယ်နီးပညာသက်တွေထွက်ပေါ်လာတဲ့အများပဲပေါင်းစုံပါဝင်တဲ့ကုန်သွယ်ရေးကိုရပ်တန့်သွားအောင်လုပ်နိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်စီးပွားရေးရင်းနှီးမြှုပ်နှံမှုဆိုင်ရာစီးပွားရေးထိပ်သီးညီလာခံ ABIS ကိုတက်ရောက်နေတဲ့မြန်မာနိုင်ငံအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေကတော့တရုတ်နိုင်ငံကအားပေးထောက်ခံနေတဲ့ကမ္ဘာအကြီးဆုံးလွတ်လပ်တဲ့ကုန်သွယ်ရေးဧရိယာဖန်တီးဖို့အစီအစဉ်ကိုတော့အပြည့်အစုံဆုံးဖြတ်မဲ့ပုံမတွေ့ရပါဘူး။အမေရိကန်ကုန်သွယ်ရေးလုံခြုံရေးပြနေတာကိုရှော့ချဖို့ကြိုးပမ်းတဲ့အနေနဲ့တရုတ်ကုန်ပစ္စည်းတွေကိုစပြီးတော့အခွန်တိုးကောက်ခဲ့တဲ့သမ္မတထရမ့်ကိုတိတိတသားရည်ရွယ်ပြောဆိုတဲ့ဝန်ကြီးချုပ်မဟာတီးယားကရာထူးနေရာတစ်ခုမှာလူပြောင်းသွားရင်အခြေအနေတွေလည်းပြောင်းလာနိုင်ခြေရှိပါတယ်လို့ပြောဆိုခဲ့တာပါ။ဒီအာဆီယံထိပ်သီးစည်းဝေးပွဲတက်ရောက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုကူဒရက်စ်လည်းထိုင်းနိုင်ငံကိုရောက်ရှိနေပြီးတော့သူကမြန်မာနိုင်ငံကလူမျိုးရေးပဋိပက္ခနဲ့ပတ်သက်ပြီးတော့ပြောဆိုသွားခဲ့ပါတယ်။မြန်မာအစိုးရအနေနဲ့လူအတိုင်းဝိုင်းနေကြပြန်လည်ပေါင်းစည်းအပြင်အိုးအိမ်စွန့်ခွာထွက်ပြေးရသူတွေလှလှလလနဲ့တိတ်ခါရှိရှိဘေးကင်းလုံခြုံစွာပြန်လာနိုင်ရေးတို့ကိုဦးစားပေးအနေနဲ့လှုပ်ဆောင်ရပါမယ်။သူတို့အနေနဲ့လှုပ်ထားတာတွေရှိပေမဲ့လည်းအများကြီးလှုပ်ဖို့လိုတယ်လို့လည်းပြောဆိုသွားပါတယ်။အာဆီယံနိုင်ငံတွေအနေနဲ့လည်းဒီကိစ္စကိုမြန်မာကအလေးအနက်ဖြေရှင်းနိုင်ဖို့အတွက်ကူညီလှုပ်ဆောင်ဖို့ကိုလည်းဝန်ကြီးအတွင်းရေးမှူးချုပ်ကတိုက်တွန်းသွားပါတယ်။
ဟောင်ကောင်မှာတရင်ဘက်ကုန်22ပတ်ဇက်တိုက်ဆန္ဒပြမှုဖြစ်နေဒီကနေ့လမ်းမတွေပေါ်မှာဆန္ဒပြနေကြသူတွေကိုရဲကမျက်ရည်ယိုပုံးတွေမိသက်ဘက်တွေအုံပြုပြီးလူစုခွဲခဲ့ပြန်ပါတယ်။ငါးလနီးပါးကြာလာပြီဖြစ်တဲ့ဒီမိုကရေစီရေးခွင့်ပြုချက်မရှိဘဲနဲ့ဆန္ဒပြသူတွေကတော့အရှင်ရော့သွားမဲ့ပုံမတွေ့ရပါဘူး။တားမြစ်ထားတဲ့မျက်နှာပုံးစွတ်တွေဝစ်ဆင်ထားကြသူတွေဈေးရောင်းဆိုင်တွေနဲ့စီကားတဲ့ Causeway Bay ရပ်ကွက်မှာပြည့်ဖြစ်ပြီးတော့မကြာခင်မှာပဲအဓိကယုံထင်းရဲတွေအများကြီးရောက်လာကနှစ်ဖက်ထိတ်တိုက်တွေ့ကြပါတယ်။တနည်းလုံးမှာလည်းရဲကလူတွေကိုဖမ်းဆီးမှုတွေလုပ်နေတာတွေ့ရပါတယ်။ဆန္ဒပြသူတွေစုဝေးနေကြတဲ့ Causeway Bay နေရာနဲ့ Victoria Park ပန်းချံတို့အပြင်အနာကဝမ်ချားရက်ကွက်မှာလည်းဒီနေ့ရုံးရင်ဆက်ခတ်ဖြစ်လို့အိတ်ကဘီယာဆိုင်တွေမှာ Rugby ဘောလုံး၊ကမ္ဘာဖလားဘောလုံးပွဲလာကြည့်ကြသူတွေပိတ်မိကုန်ပါတယ်။ဒီအဆိုရကတော့ဟောင်ကောင်ကအုပ်ချုပ်ရေးစနစ်ကိုစိန်ခေါ်မှုမှန်သမျှကိုတင်ကြီးခံမှာမဟုတ်ဘူး။ဟောင်ကောင်မှာမျိုးချစ်စိတ်တဲ့ထက်တန်ရေးတွေပညာပေးမှုတွေလုပ်ဖို့စီစဉ်ထားတယ်လို့ပြောပါတယ်ရှင်။
ပရတိန်နိုင်ငံလန်ဒန်မြို့အနီးကအေအေခန့်ကုန်နင်ကားတစင်ဘော်ကအလောင်း39လောင်းဟာဗီယက်နမ်နွေဆိုတာကိုပရတိန်တာဝန်ရှိသူတွေအတည်ပြုခဲ့ပြီးတဲ့နောက်ဒီဖြစ်အပေါ်အလွန်စိတ်မကောင်းဖြစ်ရကြောင်းနဲ့တရားမဝင်လူကုန်ကူးမှုကိုအပြင်းအထန်ရှုံချကြောင်းဗီယက်နမ်နိုင်ငံခြားရေးဌာနကဒီကနေ့ပြောပါတယ်။တဟာဆိုဝါလွန်းနဲ့လူသားချင်းစာနာမှုဆိုင်ရာအဖြစ်ဆိုးကြီးတစ်ခုဖြစ်ပြီးတော့တေဆုံးခဲ့ရသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဗီယက်နမ်အစိုးရအနေနဲ့အလွန်ဝမ်းနည်းရပါကြောင်းမိသားစုဝင်တွေအနေနဲ့လည်းတီဝမ်းနဲ့ခြေကွဲမှုကနေအမြန်ဆုံးတက်တာရရစေဖို့အစိုးရအဖွဲ့ကဆုမွန်ကောင်းတောင်းပေးပါတယ်လို့ ပြောခွင့်ရသူလီတီတူဟန်းရဲ့ကြေညာချက်မှာပြောထားပါတယ်။အဲ့ဒီအလုံးပိတ်ကုန်တင်ကားပေါ်တွေ့ရတဲ့လူတွေအလောင်းအလောင်းဟာဗီယက်နမ်လူမျိုးတွေဖြစ်တယ်လို့ Access ရဲဌာနကတောက်ကြားနေမှာအတည်ပြုခဲ့တယ်လို့ဗြိတိန်နိုင်ငံဗီယက်နမ်တန်ယုံကဆိုပါတယ်။ဒီဖြစ်ရစတင်ကလေးကဗီယက်နမ်နဲ့ဗြိတိန်တာဝန်ရှိသူတွေတိုက်ရိုက်ပူးပေါင်းဆောင်ရွက်ဖို့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဌာနကသူ့ရဲ့ကောင်စစ်ဝန်ယုံနဲ့တန်ယုံတို့ကိုညွှန်ကြားထားတာပါ။တေဆုံးသူဘယ်သူဘဝဖြစ်တယ်ဆိုတာကူညီဖော်ထုတ်နိုင်ဖို့အရေးပေါ်တယ်လီဖုန်းလိုင်းတွေထားပေးထားတယ်လို့လိုအပ်တယ်လို့ကူညီဆောင်ရွက်ဖို့လည်းအစဉ်အသင့်ပြင်ဆင်ထားပါတယ်။ဘယ်သူဘဝဖြစ်တယ်ဆိုတဲ့ပရိုတိန်အစိုးရစီကရတဲ့အထောက်အထားတွေကိုလည်းဗီယက်နမ်တာဝန်ရှိသူတွေထပ်ပြီးတော့စစ်ဆေးနိုင်ဖို့ပေးပို့ထားပါတယ်လို့ပြောခွင့်ရသူဟန်ကဆိုပါတယ်။ဒီအချိန်မှာပဲဗီယက်နမ်နိုင်ငံမှာလည်းဒီအဖြစ်ဆိုးနဲ့ပတ်သက်ပြီးတော့စတင်ဖန်ဆင်းနေပြီလို့ဗီယက်နမ်အစိုးရကမနေ့တောက်ကြားနေ့မှာအတည်ပြုပါတယ်။အဲ့ဒီတေဆုံးသူတွေထဲမှာသူတို့မိသားစုဝင်တွေပါနိုင်တယ်ဆိုပြီးမိသားစု10ခုကစိုးရင်တကြီးအကြောင်းကြားလာပြီးတဲ့နောက်မှာတော့တန်မြတ်ရှိသူနှစ်ဦးကိုဖန်ဆီးထားပြီလို့ဟန်တန်းပြည်နယ်ရဲဌာနကပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံစာတင်ကြောင်းသွားတဲ့လမ်းတစ်ခုမှာမြေမြုပ်မိုင်းတလုံးပေါက်ကွဲတာကြောင့်ခလီကိုးထက်မင်းတေဆုံးသွားတယ်လို့အာဖဂန်ရဲတပ်ဖွဲ့ကဒီကနေ့ပဲပြောသွားပါတယ်။နိုင်ငံအရှိမြောက်ပိုင်းထက်ခါပြည်နယ်မှာဖြစ်ပွားတဲ့ဒီပေါက်ကွဲမှုကြောင့်အသက်6နှစ်ကနေ12နှစ်ကြားကလေးတွေတေဆုံးခဲ့တာဖြစ်တယ်လို့ရဲဌာနပြောခွင့်ရသူခလီအာဆာကပြောပါတယ်။ဒေသရင်းလမ်းတွေကိုရှင်းတဲ့အနေနဲ့မြေမြုပ်မိုင်းတွေကိုတာလီဘန်တပ်ဖွဲ့တွေထောင်ခဲ့တာဖြစ်ပြော။အဲ့ဒီထက်ကမိုင်းတလုံးပေါက်ကွဲတာကြောင့်မူလာတန်းကြောင်းတက်နေတဲ့ကလေးကိုဦးကံကြောင်းမလှစွာပဲအခုလိုတည်ဆုံသွားရတာဖြစ်တယ်လို့ပြောခွင့်ရသူအဆာကဆိုပါရီအမေရိကန်တို့ကြောတောက်နောက်ခံပေးထားတဲ့ပြည်ပတပ်ဖွဲ့တွေကိုတိုက်နေတဲ့တာလီဘန်တပ်ဖွဲ့တွေကဒီဒေသကိုထိန်းချုပ်ထားတာဖြစ်ပါတယ်မိုင်းပေါက်ကွဲမှုနဲ့ပတ်သက်လို့တာလီဘန်တပ်ဖွဲ့ကိုတော့အချက်ချင်းမေးမြန်းနိုင်လို့မရသေးပါဘူးအပြစ်ခက်ရစေးရေးအတွက်တာလီဘန်နဲ့အမေရိကန်တို့ကြားဆွေးနွေးပွဲတွေကနေသဘောတူညီမှုရလုနေပါဖြစ်နေပေမဲ့ကလေးတွေအခုလိုမျိုးတည်ဆုံခဲ့ရတဲ့ဖြစ်ရကြောင့်ဒီနှစ်အတွင်းမှာအရက်သားတည်ဆုံမှုတွေပိုပြတာမှတိုးလာနေပါတယ်။ဇူလိုင်လကနေပြီးတော့စက်တင်ဘာလအတွင်းမှာအာဖဂန်အရက်သားတည်ဆုံသူစုစုပေါင်း 4,313 ဦးရှိသွားပြီလို့ကုလသမဂ္ဂကပြီးခဲ့တဲ့လကပဲသတင်းထုတ်ပြန်ထားတာပါ။ဒီရေအတွက်ကပြီးခဲ့တဲ့နှစ်ကတည်ဆုံသူအရေအတွက်ထက် 40 ရာခိုင်နှုန်းတိုးလာတာလည်းဖြစ်ပါတယ်ရှင်။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျ
VOA မြန်မာပိုင်းရဲ့စနေနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။အီရတ်နိုင်ငံဘက်ဒတ်မြို့ကတီဟီရီယင်မြန်မာအီရတ်အစိုးရကိုဆန့်ကျင်ဆန္ဒပြသူထောင်ပေါင်းချီစုဝေးလာပါတယ်။ကြာဟာပြီးခဲ့တဲ့တလလောက်ကစတင်ခဲ့တဲ့ဆန္ဒပြပွဲနောက်ပိုင်းအကြီးဆုံးလူအုပ်ကြီးလည်းဖြစ်ပါတယ်။တီဟီရီယင်မြန်ကိုတွားရလမ်းမကြီးတွေနဲ့ယင်မြန်တစ်ခုလုံးအလံတွေဝေယမ်းကင်ဆောင်ထားကြတဲ့ဆန္ဒပြသူတွေနဲ့ပြည့်နေနေတာပါ။တချို့ဆန္ဒပြသူတွေကတော့သူတို့ရဲ့ဒေါသတွေကိုပြည်တွင်းနိုင်ငံရေးပါတီတချို့နဲ့အနီးကပ်ဆက်ဆံနေတဲ့အီရတ်နိုင်ငံအပေါ်ပုံချခဲ့ကြပါတယ်။ဆန္ဒပြပွဲတွေမှာကောင်းဆောင်မရှိသလိုပဲအသေးအချာစီစဉ်ပြီးတော့စီယုံလှုပ်ရှားတာမျိုးမဟုတ်ပေမဲ့နိုင်ငံတော်လုံးကဂိုင်းကနကွဲပြားနေတဲ့အုပ်စုတွေနဲ့လူနည်းစုတွေလည်းပါဝင်လာပါတယ်။ဆန္ဒပြသူတွေကအီရတ်အစိုးရရဲ့အကြီးအကျယ်အကျင့်ပြတ်ချစားမှုတွေအဆုံးသတ်ဖို့အလုပ်လက်မဲ့ပြဿနာကိုဖြေရှင်းပေးဖို့နဲ့အစိုးရဝန်ဆောင်မှုလုပ်ငန်းအားနည်းတာတွေပြုပြင်ပေးဖို့တောင်းဆိုဆန္ဒပြကြတာဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်လူအတော်များများအသက်ဆုံးရှုံးခဲ့ရပြီးတဲ့နောက်မှာတော့အစိုးရအလုံးကြုံရေးတပ်အပေါ်အာခံတဲ့အနေနဲ့လက်တော်ရက်တွေမှာပဲဆန္ဒပြသူတွေပို့ပြီးတော့တိုးလာနေတာပါ။အရင်ကရထားခဲ့တဲ့ဒဏ်ရာတွေကြောင့်မနေ့တောက်ကြနေ့မှာတေဆုံခဲ့ရတဲ့လူ9ဦးအပါအဝင်ပြီးခဲ့တဲ့လအတွင်းတေဆုံရသူပေါင်း225ဦးထက်မနည်းရှိသွားပြီလို့လုံခြုံရေးတပ်နဲ့စေဝန်ထမ်းတွေကပြောပါရယ်။လုံခြုံရေးတပ်ဖွဲ့ကစစ်တပ်သုံးမျက်ရည်ရုံးပုံးတွေကိုဆန္ဒပြသူလူအုပ်ထဲပစ်ထည့်ခဲ့တာကြောင့်လူအများအပြားထိခိုက်ဒဏ်ရာရသွားခဲ့တယ်လို့အပြည်ပြည်ဆိုင်ရာလွှတ်ငြိမ်းချမ်းသာခွင့်အဖွဲ့အစည်းကြီး Amnesty International ကပြောပါရယ်။
ဆီးရီးယားနိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့ဆီးရီးပြည်ပခါတွေမှာအပြစ်ရစဲဖို့အမေရိကန်ကတွန်းအားပေးလှုံ့ဆော်နေပေမဲ့ SDF ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေနဲ့တူရကီအစိုးရအထောက်ပံ့ပေးထားတဲ့စစ်သွေးကြွတွေကြောင့်တိုက်ပွဲတွေပြင်းထန်နေသေးပဲလို့ဒေသခံအင်အားရှိတွေကပြောပါရယ်။အရင်လောက်မှာသဘောတူညီမှုရရှိခဲ့တဲ့ပြစ်ရစဲရေးကိုလိုက်နာပြီးတော့တိုက်ခိုက်မှုတွေရပ်တန့်ဖို့အတွက် SDF တပ်တွေနဲ့တူရကီကိုအမေရိကန်အင်အားရှိတွေဆက်ပြီးတော့တွန်းအားပေးနေတဲ့အချိန်မှာအခုလိုမျိုးတိုက်ခိုက်မှုသတင်းတွေထွက်နေတာပါ။အမေရိကန်ရရှိတွေကတော့ဒီအပြစ်ခက်ရစေးရေးသဘောတူထားတဲ့အနေအထားအတိုင်းရာနှုန်းတော်တော်များများရှိနေတယ်လို့ပြောနေပါတယ်။ဒီကိစ္စမှာအမေရိကန်ရဲ့ရည်တည်မှုနဲ့ပတ်သက်လို့တူရကီနိုင်ငံသားရဲ့ဝန်ကြီးမက်လူဖ်ကာဗူဆိုဂလူနဲ့ဖုန်းပြောစဉ်တွင်မှထပ်လောင်းပြီးတော့အတည်ပြုထားတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကတောက်ချာနေကပဲပြောသွားတာပါ။ တူရကီသမ္မတရီဂျစ်တိုင်ယစ်အာဒိုဝါနဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်တို့အော်တိုဘားလ18ရက်နေ့မှာရရှိထားတဲ့သဘောတူညီမှုကိုတူရကီနဲ့ကတ်စ်နှစ်ဖက်စလုံးအနေနဲ့လိုက်နာဖို့လိုအပ်တယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးပွန်ပီယိုကအလေးပေးပြောသွားခဲ့လို့ဆိုပါတယ်SDF တပ်ဖွဲ့တွေရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့ Guts နယ်ပယ်တွေရဲ့ YPG တပ်ဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တဲ့တူရကီအစိုးရကတတ်မှတ်ထားပါတယ်။ဒါကိုအမေရိကန်ကသဘောမတူဘဲနဲ့ YPG ဖွဲ့ဟာ IS Islamic စစ်သေးကြတွေကိုနှိမ်နင်းရမှာအမေရိကန်ရဲ့အရေးပါတဲ့အဓိကမဟာမိတ်တပ်ဖွဲ့တစ်ခုဖြစ်နေမှတ်ယူထားတာဖြစ်ပါလေရှင်။
အာဖရိကတိုက်အနောက်ပိုင်းနိုင်ငံတစ်ခုဖြစ်တဲ့မာလီနိုင်ငံရဲ့မြောက်ပိုင်းကလုံခြုံရေးစခန်းတစ်ခုကိုစစ်သွေးကြွတွေဝင်တိုက်ခဲ့တဲ့အတွက်အစိုးရတပ်သား53ဦးနဲ့အရသာ2ဦးသေဆုံးသွားတယ်လို့မာလီအစိုးရကပြောပါတယ်။မနေ့တောက်ကြနေ့မှာဖြစ်ပွားခဲ့တဲ့အဲဒီတိုက်ခိုက်မှုဟာ Jihad လို့ခေါ်တဲ့ Islamic အစွန်းရောက်တွေရဲ့အကြမ်းဖက်မှုလို့ရတွေထဲကလူသေဆုံးမှုအများဆုံးဖြစ်ရတခုလည်းဖြစ်ပါတယ်။မာလီဆက်သွယ်ရေးဝန်ကြီးယာယာဆန်ဂါရီရဲ့အဆိုအရမီနာကာပြည်နယ်အင်ဒီလီမန်နီစစ်ခန်းတိုက်ခိုက်ခံရမှုမှာအသက်မသေးကျန်ရသူ10ဦးရှိတယ်လို့ပြောပါတယ်။အခြေအနေတွေကတော့ထိန်းချုပ်ထားနိုင်ပြီလို့လည်းဝန်ကြီးဆန်ဂါရီက Twitter ဆာမျက်နှာမှာရေးသားခဲ့ပါတယ်။ခုလိုဝင်တိုက်သွားတဲ့လက်နက်ကင်တွေကိုလိုက်ရှာပြီးတော့ရှာဖွေဖမ်းဆီးဖို့နဲ့စခန်းလုံခြုံရေးအတွက်လုံခြုံရေးတပ်ဖွဲ့တွေကိုထပ်ပြီးတော့ဆီလုထားပြီလို့မာလီအစိုးရရဲ့ကြေညာချက်မှာပြောထားပါတယ်။တီတက်ခတ်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဖြစ်ပြောဆိုတာမျိုးတော့မရှိသေးပါဘူး။ပြီးခဲ့တဲ့ September လတုန်းကလည်းလုံခြုံရေးစခန်းတစ်ခုကို Jihad Islamic အစွန်းရောက်တွေတိုက်ခိုက်ခဲ့တာကြောင့်အစိုးရတပ်သား40ထက်မနည်းသေဆုံးခဲ့ရဖြစ်ပါတယ်။
ဖိပစ်ဆိုတဲ့လူတဦးရဲ့ကိုကာယအာကစားလုတ်ကင်မှုအခြေအနေကိုစောင့်ကြည့်မှတ်တမ်းယူတဲ့ကရိယာတို့ကုမ္ပဏီကိုဒေါ်လာတန်း2000ကျော်နဲ့ဝယ်ယူမယ်လို့ Alphabet ကုမ္ပဏီကကြေညာပါတယ်။ Alphabet ကုမ္ပဏီဟာအင်တာနက်ပေါ်ကရှာဖွေစာမျက်နှာ Google ရဲ့မိခင်ကုမ္ပဏီဖြစ်ပါတယ်။ဖိပစ်ကုမ္ပဏီဟာအထူးသဖြင့်ကိုလက်လှုပ်ရှားအာကစားမှတ်တမ်းယူနိုင်ရည်ထုတ်လုပ်တာဖြစ်ပြီးတော့အာကစားလုတ်နေစဉ်တွင်မှနှလုံးခုန်နှုန်းဘလောက်ရှိလဲဆိုတာမျိုးလို့ကိုခန္ဓာတွင်လုတ်ကင်ပုံတွေကိုစောင့်ကြည့်တဲ့ကရိယာမျိုးတွေဖြစ်ပါတယ်။ဖိဖိနာရီတွေကကျမရေးလိုက်စားသူတွေကြမှာအထူးရေပန်းစားပေမဲ့လေအခုနှစ်ပိုင်းတွေအတွင်းမှာတော့တခြားအပြိုင်ဆိုင်ကုမ္ပဏီတွေကသူတို့ကိုကြော်တက်သွားနေကြပြီးတော့တစ်ချိန်တည်းမှာပဲ Google ကတော့ Apple တို့ Samsung တို့လိုမျိုး Fitness ကိုလည်းလှုပ်ရှားမှုစောင့်ကြည့်နေရည်ထုတ်လုပ်ချင်တာဖြစ်ပါတယ်ဒါကြောင့်မလို့ Fitbit ကိုဝယ်ယူတာဖြစ်ပြော့ဒီလိုဝယ်ယူမယ်ဆိုတဲ့သတင်းကိုတင်းလာနေမှာ Writer သတင်းဌာနကပြောလိုက်ခတဲ့က Fitbit ရဲ့အစုရှယ်ယာစီးတွေ40ရာခိုင်နှုန်းကျော်မြင့်တက်သွားတာပါတောက်ချနေတော့ဆိုရင်Fitbit ကသူ့ရဲ့အစုရှယ်ယာတစ်ခုကို8.35ဒေါ်လာနဲ့ရောင်းချနေပြီးတော့ဒါဟာကြာသပတေးနေ့ဈေးကွက်ပိတ်ချိန်ထက်19ရာခိုင်နှုန်းဈေးများတာဖြစ်ပါတယ်။ကမ္ဘာတစ်ဝက်မှာ Fitbit နိုင်အသုံးပြုသူ28တန်းရှိပြီးတော့သူ့ရဲ့ပစ္စည်းစုစုပေါင်းတန်း100ကျော်ရောင်းချထားတယ်လို့ဆိုပါတယ်။အခုလိုမျိုး Google က Fitbit ကိုဝယ်လိုက်ပြီမြဲလဲသူ့ရဲ့ကိုယ်ရေးအချက်လက်လှုပ်ဝဲထားပိုင်ခွင့်နဲ့လုံခြုံရေးဆိုင်ရာစည်းမျဉ်းတွေကပြောင်းလဲမှာမဟုတ်ပါဘူး။သူရဲ့ဖောက်တယ်ရီစီကရရှိတဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုဆက်ပြီးတော့ရှိသွားမှာဖြစ်တယ်လို့လည်းပြောပါရယ်တကယ်လို့သာ Google ကနေဝယ်ယူဖို့ကိစ္စကိုတက်ဆိုင်ရာရော Fitbit အစု share ပိုင်ရှင်တွေကရောကခွင့်ပြုမယ်ဆိုရင်တော့အယောင်းဝယ်ကိစ္စကနောက်နှစ်မှာအပြည့်သက်လုတ်ကင်နိုင်မှာဖြစ်ပါရယ်ရှင် Direct from Washington The Voice
of Americaစနေနေ့ညပဲထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေမှအေးသနာကျော်တို့ပြောပြသွားတာပါရှင်။အခုဒီကနေ့ညအစီအစဉ်တွေထဲမှာတော့အရင်ဆုံးအာဏာရပါတီ NLD ကပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးအဖြစ်ကနေနှုတ်ထွက်ပြီးတော့ဒီကိုပိုင်ပါတီထူထောင်လိုက်တဲ့ဒေါက်တာတက်တက်ခိုင်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်ရဲ့အခွင့်အရေးတွေကိုကန့်သတ်တာတွေပါတီစည်းမျဉ်းအညီမဟုတ်ဘဲနဲ့ဥပဒေမဲ့ပြစ်ဒဏ်ပေးတာတွေကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနှုတ်ထွက်လိုက်တာဖြစ်တဲ့အကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတက်ခိုင်ကပြောပါတယ်။ဒေါက်တာတက်ခိုင်ဟာ2015ထွေထွေရွေးကောက်ပွဲမှာ NLD ပါတီကိုစားပြုပြီးတကုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်အရွေးခံခဲ့တာဖြစ်ပြီးလာမယ့်2020ရွေးကောက်ပွဲမှာတော့ပါတီသစ်ထူထောင်ပြီးတော့ရွေးကောက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောပါတယ်အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပါမယ်ရှင
်ဒဂုံမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာခိုင်ဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်အဖြစ်ကနေနှုတ်ထွက်လိုက်ပြီးတော့ပါတီဘက်ကလည်းသူမကိုနှုတ်ထွက်ခွင့်ပြုတယ်လို့အောက်တိုဘာ30ရက်နေ့စွဲနဲ့ထုတ်ပြန်ထားပါတယ်သတင်းမီဒီယာတွေကိုပြောကြားရတဲ့ပတ်သက်ပြီးဒေါက်တာခိုင်ကိုပါတီတာဝန်ရှိသူတွေကအကြိမ်ကြိမ်သတိပေးတာတွေရှိခဲ့ပြီးပြီးခဲ့တဲ့နှစ်ကတော့သူမကိုပါတီတာဝန်တွေကနေရက်ဆိုင်တဲ့အထိအရေးယူခဲ့ပါတယ်အခုလို NLD ပါတီဝင်ဖြစ်ကနေနှုတ်ထွက်လိုက်တာနဲ့ပတ်သက်ပြီးတော့ဒေါက်တာသခိုင်က VOA ကိုအခုလိုပြောပါတယ
်ဒီအရင်ကလည်းဟိုဒီမီဒီယာနဲ့စကားပြောလို့ဆိုတဲ့အမှုနဲ့ကျွန်မကိုပြဿနာတွေလုပ်ခဲ့တယ်ပြီးလို့ရှိရင်လည်းဟိုဥပဒေမဲ့ခံပေးခဲ့တယ်ပေါ့လေ ပြီးလို့ရှိရင်အခုလည်းလွတ်တော်တဲ့အထိကိုလိုက်ပြီးတော့မှလွတ်တော်ကိုယ်စားလှယ်တရားဝင်ဖွင့်ရေးကိုကန့်တန့်လာလာတွေ့ရဆိုတဲ့ခါကျတော့ကျမစိတ်ကတော့ဟိုကိုပိုပြီးတည်ချသွားတာပေါ့ရှင်အဲနောက်တစ်ခုကကျတော့2020ရွေးကောက်ပွဲမှာထပ်ပြီးတော့မှဟိုလူတွေရွေးနေပြီဆိုတဲ့ဟာတွေပေါ့နော်ပါတီထဲမှာဖြစ်နေပါရဲ့ရှင်ဖြစ်နေတဲ့အချိန်မှာအများစုကတော့ပြန်မပါဘူးအဓိကတော့တကုံမြို့နယ်ပေါ့နော်ကျွန်တော်အဲ့ဒါကတော့သတင်းမဲကြားတာပါရှင်ပါတီတွင်သတင်းကြားတာပါတကုံမြို့နယ်မှာဒီ4ယောက်မှ3ယောက်ပဲတယောက်ပဲပြန်ပါမယ်3ယောက်တော့ပြန်မပါဘူးဆိုကျမကတော့တေချာပေါက်လောက်ကကျမမပါဘူးဆိုတာဖြစ်တဲ့အတွက်နောက်တစ်ခုကကျမနိုင်ငံရေးမှာလည်းပါဝင်ခြင်းသေးတယ်ဒီနိုင်ငံတိဆောက်ရေးဖြစ်စဉ်ကြီးထဲမှာလည်းကျမတရက်တာကျမလုတ်ပေးနိုင်တာတွေရှိတယ်လို့ယုံကြည်တဲ့အတွက်ကိုကျမ NLD ကထွက်ပြီးပါတီထောင်ဖို့ကျမဆုံးဖြတ်လိုက်ရတာဖြစ်ပါတယ်ရှင
်ဆိုတော့ဒေါက်တာသက်ခိုင်အခုနပြောတဲ့အထက်မှာနိုင်ငံရေးဆက်လုပ်မယ်ပါတီထောင်မယ်ဆိုပြီးတော့ပြောပါတယ်ဘယ်လိုဆက်ပြီးတော့လုပ်သွားမှာလဲ
ဒီလိုပါရှင်ကျမစဉ်းစားတော့ကကျမမှာရွေးချယ်စရာလမ်း3လမ်းရှိပါတယ်ရှင်။ဟို NLD ကကျမကိုပေးမပါတော့ရင်တော့မဟုတ် NLD ကကျမထွက်လိုက်လို့ရှင်ကျမဘယ်လိုဆက်သွားမလဲဆိုရင်နံပါတ်1ကတော့ဟိုတတိပုဂ္ဂလသွားလို့ရတယ်ပေါ့နော်။ဒါပေမဲ့နိုင်ငံရေးကိုတတိပုဂ္ဂလအနေနဲ့လောက်တော့ကျမမယုံကြည်ပါဘူးရှင်။ဒီနိုင်ငံရေးဆိုတာအုံနဲ့ကျင်းနဲ့လုပ်ရတယ်။အဲအဖွဲ့အစည်းနဲ့လုပ်ရတယ်။နောက်အဖွဲ့အစည်းရဲ့မူဝါဒတွေရည်တည်ချက်တွေနဲ့အဲဒီ teamwork နဲ့လုပ်ရတယ်လို့ကျမယုံကြည်ပါတယ်ရှင်။အဲ့ဒါကြောင့်မလို့တတိပုဂ္ဂလလမ်းကြောင်းတော့ကျွန်မမရွေးပါဘူးဒုတိယလမ်းကြောင်းကတော့ကျွန်မတခြားပါတီဝင်လို့ရပါတယ်ရှင်ဒါပေမဲ့ကျွန်မစိတ်ထဲမှာဟိုတီထောင်ခြင်းနဲ့ဒီဖြစ်ခြင်းနဲ့ဟိုဟာပါတီပုံရိပ်လို့ကျွန်မစိတ်တန်းကြတာမတွေ့ရတဲ့နောက်တော့လည်းအခက်ဆုံးလမ်းကြောင်းဖြစ်တဲ့ဒါပါတီတီထောင်ခြင်းလမ်းကြောင်းကိုကျွန်မရွေးချယ်တာဖြစ်ပါတယ်ရှင
်အဲ့တော့ဘသူတွေနဲ့လှုပ်သွားဖို့ညီမန်းထားပါလေအခုလောလောဆယ်မှာစဉ်းစားထားတာရှိပါပြီလား
အော်ဒီလိုပါရှင်ကျမအခုမှလောက်တာမဟုတ်ပါဘူးရှင်ကျမပါတီတီထောင်တဲ့အဖွဲ့ဆိုပြီးတော့မှတည်တံ့ရှိပါတယ်ရှင်ကျမနဲ့ကြောရယ်ဆိုရယ်နဲ့ဟိုရှိပါတယ်ရှင်တကယ်ကို UCP ဆောင်ရွက်နေတဲ့အဖွဲ့ရှိပါတယ်ရှင်အဲ့ဒီအဖွဲ့မှာဟိုစီးပွားရေးလုပ်ငန်းရှင်လည်းပါတယ်ဟိုသတ္တိပညာရှင်တွေလည်းပါတယ်စီးပွားရေးပညာရှင်တွေလည်းပါတယ်လူငယ်ပညာတတ်တွေလည်းပါတယ်အဲပြီးလို့ရှိရင်အတွေ့အကြုံရင်းချက်တဲ့လူတွေလည်းပါပါတယ်ရှင
်ဒေါက်တာသက်ခိုင်ကရောဒီပါတီမှာပါတာဝန်ယူပြီးတော့လှုပ်သွားမှာလဲခင်ဗျ
ခုတော့ပါတီရဲ့ဖွဲ့စည်းပုံစီမင်းကိုကျမတို့ဟိုတနစ်နီးပါးပေါ့နော်သေချာသူ့တေသနာလှုပ်ပြီးတော့ရေးဆွဲထားပါတယ်ရှင်ဘယ်သူပါတာဝန်ယူမလဲဆိုတာဘယ်သူမှမဆုံးဖြတ်သေးပါဘူးရှင
်ဟုတ်ကဲ့အခုလောလောဆယ်မှာအင်အားဘယ်လောက်လောက်ရှိပါလဲ
အခုလောလောဆယ်တော့ကျမဝိုင်းကူကြတဲ့လူငယ်တွေရောလူကြီးတွေရောလူလတ်ပိုင်းတွေရောပေါ့နော်ဒီလိုဥဆောင်တဲ့လူတွေရောဆိုလို့ရှိရင်ကျမတို့အယောက်50ကျော်60နီးပါးရှိပါတယ်ရှင်ဒီဝင်အင်အားမဟုတ်ပါဘူးရှင်ပါတီဝင်ကတော့အခုမှပါတီဝင်နံပါတ်အမှတ်စဉ်1ပါတီခုမှလက်ခံရမှာဖြစ်ပါတယ်ရှင်ပါတီဖြစ်မြောက်ရေးလုပ်ငန်းအဖွဲ့လိုမျိုးပေါ့ရှင
်ဆိုတော့ဒီပါဒေါက်တာသက်ခိုင်တို့ပါတီပါတီအနေနဲ့ရောဘယ်အတိုင်းတာထိလာမဲ့ရွေးကောက်ပွဲမှာဝင်ပြိုင်သွားမှာလဲ
ကျမတို့ registration လုပ်ထားတာတော့တနိုင်ငံလုံးတိုင်းတာနဲ့ဝင်ပြိုင်ရမယ်ပါတီဆိုပြီးကျမတို့ registration လုပ်ထားပါတယ်ဒါပေမဲ့ကျမတို့2020မှာတော့ကျမတို့ကတာထွက်တာဖြစ်တဲ့အတွက်နောက်အချိန်အားဖြင့်လဲကျမတို့ဟိုတနေ့လောက်ပဲကြံတော့တဲ့အတွက်ကိုကျမတို့ပါတီဝင်နေအချိန်နေကျမတို့စီကိုပူးပေါင်းလာတဲ့ဒီ candidate တွေပေါ့နော်အချိန်နေပေါ်မှာမူတည်ပြီးတော့မှကျမတို့နောက်မှဆုံးဖြတ်မှာဖြစ်ပါလေရှင်အခုတော့ကျမအဲ့ဒီကိစ္စမပြောနိုင်သေးပါဘူ
းဒေါက်တာသက်ခိုင်ကတော့သူတို့ပါတီနဲ့ပတ်သက်ပြီးတော့အခုလအတွင်းမှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့အသေးစိတ်ကိုအတည်ပြုသွားမယ်ဆိုပြီးတော့ပြောကြားထားပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါရှင်အခုအစီအစဉ်သစ်တစ်ခုဖြစ်တဲ့ဒုအတန်ကဏ္ဍကိုထုတ်လွှင့်ပေးတော့မှာပါဒီကဏ္ဍမှာတော့မြန်မာနိုင်ငံတိုင်းရင်းသားဒေသတွေကစိတ်ဝင်စားစရာအဖြစ်အပျက်တွေကို Frontier မြန်မာသတင်းမီဒီယာကနေပြီးတော့တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါချင်းပြည်နယ်လူဦးရေ80ရာခိုင်နှုန်းကျော်ကခရစ်ယာန်ဘုရားကျောင်းတွေကိုသွားကြတဲ့သူတွေဖြစ်ပါတယ်ဒါပေမဲ့ပြည်နယ်အစိုးရကချင်းပြည်နယ်ကခရစ်ယာန်ဘာသာရေးခေါင်းဆောင်တွေနဲ့ဘာသာရေးအဖွဲ့အစည်းတွေကိုဘုရားကျောင်းတည်ဆောက်ဖို့ခွင့်ပြုချက်နဲ့နေမြေတွေကိုသာသနာပိုင်နေမြေဖြစ်တည်ယဝင်ခွင့်ပြုပေးဖို့အခုချိန်အထိလက်လူရှုထားဆဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့မိဖက်မီဒီယာဖြစ်တဲ့ချင်းဝေါနဲ့ဒိုအတန်တို့ဟာချင်းပြည်နယ်မှာရှိတဲ့ခရစ်ယာန်ဘာသာဝင်တွေရဲ့ဝိပုစုတောင်းမှုကိုးကွယ်မှုယုံကြည်မှုစတဲ့ဘာသာရေးနဲ့ပတ်သက်ပြီးခွဲခြားဆက်ဆံခံရမှုတွေဘလို့ရှိလဲဆိုတာကိုရှာဖွေတင်ဆက်ထားပါတယ်။ဒီဆောင်မအပြည့်စုံကိုချင်းဝေါကစလိုင်းဟုံထုံးကေကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
အစိုးရအနေနဲ့ Olive ဖျားချောင်းတစ်တစ်ဆောက်ဖို့ဘာသာရေးနဲ့ပတ်သက်တဲ့ Commission နဲ့ပတ်သက်ပြီးဘာကြောင့်မပြီးလဲဆိုတော့ကတော့ချင်းပြည်နယ် Korean Pastor ဖြစ်သူဆရာနေကျုံးထံကမပြောပြပါဘူး။ဒါပေမဲ့ Pastor နေကျုံးထံကတော့သိနေပါတယ်။ဘာဖြစ်လို့လဲဆိုတော့ဘုရားကျောင်းဟာဗုဒ္ဓဘာသာအတွက်မဟုတ်လို့ဖြစ်ပါတယ
်။ Kan ma ha khaim kan chim sia chuna to ki
ကျွန်တော်တို့ဟာခမျိုးအနေနဲ့ပြောမယ်ဆိုရင်ဘာသာရေးအဆောက်အုံဆောက်ခွင့်မှာခွင့်ပြုချက်ရမရနဲ့ပတ်သက်ပြီးတော့ရှောက်ဖို့တော့စူးစမ်းကြတယ်။ရမရတော့မသိဘူး။အရင်ကဆိုရင်သတ္တနာပိုင်းမြေအဖြစ်လျှောက်လို့မရတဲ့အတွက်ပုဂ္ဂလိကအနေနဲ့ပဲလျှောက်ခဲ့ကြရတယ်
။ဒူပါဝင်တခြားခရိယန်အသင်းဂိုင်းတွေအနေနဲ့လည်းဖျားချောင်းတိဆောက်ဖို့တရားဝင်ခုပစ်ချက်ဘယ်တော့မှမရခဲ့ဘူးလို့ဆရာနေကျုံထံကဆိုပါတယ်။သူတို့တွေဟာဖျားချောင်းတွေကိုပုဂ္ဂလိကအမည်နဲ့လျှောက်ရပြီးဆောက်လုပ်ကြတယ်လို့ဆိုပါတယ်။အခုလိုခရိယန်ဘာသာရေးချောင်းဆောက်ဖို့အတွက်အစိုးရရဲ့ခုပစ်ချက်နဲ့ပတ်သက်ပြီးအခက်အခဲကြုံတွေ့နေရတာခုချိန်ထိပါပဲ။ပြည်내အပြင်ဖက်အခြားတိုင်းဒေသကြီးတွေမှာရှိတဲ့နေရာတွေမှာပါဖျားချောင်းတိဆောက်နိုင်ဖို့သာသနာပြုဖို့အခက်ခဲတွေရှိနေတယ်လို့သူကဆိုပါတယ
်ဒီကနာခဲအပိပလိုက်ပြီးမစ်ရှင်ဖီးလ်တေ
မစ်ရှင်ဖီးလ်မှာဆိုရင်သာသနာပြုလို့ရတာခက်ခဲမှုတွေကြုံတွေ့ရတယ်အရင်အမြင့်ကိုမတိနိုင်ပေမဲ့တောင်တန်းသာသနာကိစ္စတွေနတ်တလာဖြစ်ဖြစ်နောက်ပြီးဖုန်ကြီးတွေမဟုတ်ရင်တောင်လူသားပြုလို့ခေါ်တဲ့သူတွေကအနှောက်ယှက်မဲပေးတယ်အဲ့ဒါကဘာသာရေးရဲ့မူဝါဒရေးဆွဲမှုလားသူတို့ကိုယ်တိုင်လုပ်တာလားတော့မသိဘူး
ချင်းပြည်နယ်မှာ2014တကောင်စင်းရလူဦးရေ 4,900 ကျော်ရဲ့ 80 ရာခိုင်နှုန်းကျော်ဟာခရီးယန်ဘာသာဝင်တွေဖြစ်ကြပြီးသူတို့တွေဟာဘာသာရေးရအပတ်စဉ်ခရီးယန်ဘာသာရေးကျောင်းတွေမှာဖျားရှိကိုဝေပြုကြတာဖြစ်ပါတယ်ခရီးယန်ဖျားကျောင်းတွေကိုပုဂ္ဂလိကနာမည်အောက်မှာပဲမှတ်ဖို့တင်ခွင့်နဲ့စောင့်လို့ရပြီးဘာသာရေးနဲ့ပတ်သက်တဲ့ခန်းစားခွင့်တွေကိုလစ်လျူရှုခံထားရတဲ့ချိန်မှာတော့ဗုဒ္ဓဘာသာဖျားကျောင်းတွေအတွက်အစိုးရရဲ့အထောက်ပံ့တွေရရှိနေတယ်လို့ဆိုပါတယ်ဒီအစိုးရရဲ့အထောက်ပံ့တွေကတော့သာသနာရေးဝန်ကြီးဌာနရဲ့ရန်ပုံငွေကနေဖြစ်ပါတယ်
ကျွန်တော်အမြင်နဲ့တော့လုံးဝတိုးတက်မှုရှိပါဘူးတော့အခုကျွန်တော်တို့ပြောတဲ့အတိုင်းပါပဲเนาะအခုဖျားကြောင်းတွေကအခုလောလောဆယ်ဆောက်ပြီးတာပဲဖြစ်တယ်အဲ့ဒီဆောက်ပြီးတော့တော့မှအခုတို့ကအတ္တနာပိုင်းကြီးတို့ကပါပစ်ထုတ်ပြီးရှိတယ်ဘူးဒါကြောင့်လုံးဝတိုးတက်မှုရှိလို့ဆိုရစမှာပဲ
လူအခွင့်ရေးဆိုင်ရာတနည်းအချက်လက်စုဆောင်းရှာဖို့ရဲ့အစီအစဉ်မှာဒါရိုက်တာဖြစ်သူဦးသေးရာကပြောပြခဲ့တာဖြစ်ပါတယ်ဗုဒ္ဓဘာသာဝင်မဟုတ်တဲ့သူတွေအတွက်မြန်မာနိုင်ငံတွင်းကဒေသတော်တော်များများမှာဖျားဝှက်ပြုတ်ရတဲ့နေရာမှာအစိုးရရဲ့တရားဝင်တိမှတ်ပြုတ်ခြင်းမရှိတဲ့အခက်အခဲတွေကြံရှိနေသေးတယ်လို့သူကဆိုပါတယ်
။သူတို့ကြတော့အစိုးရကသာသနာပိုင်းနေမယ့်ဖြစ်သူတို့ကိုအတင်းထုတ်ပြတာပေါ့သူတို့မိကရမေထုတ်ပြတာပေါ့နော်။ဒီတော့တခုရှိသေးတယ်သူတို့ကကျွန်တော်တို့မြန်မာနိုင်ငံကြီးချင်တာဖြစ်ပေါ့နော်။အခုဗုဒ္ဓဘာသာဖုန်ကြီးဒီစီးတဲ့ကားဆိုရင်တို့ကအဝါရောင်နဲ့တို့သီးသက်ပါမထုတ်ပြရဲပြီးတော့ကျွန်တော်တို့တခြားခရိယာမဲ့ဖြစ်ဖြစ်တခြားဗုဒ္ဓမဟုတ်တော့ခြားဘာသာရဆိုရင်ဘာသာဝင်တွေလို့ဆိုရင်တို့ရဲ့ကျွန်တော်တို့ရဲ့ဗာလဲအပါစတာပဲဖြစ်ဖြစ်တို့ရဲ့တင်းအုပ်စီပဲဖြစ်တို့သတ္တနာပိုင်းကားဆိုတာတို့ထုတ်ပြလက်တရားဝင်ရှိပါဘူ
းဒါပေမဲ့ချင်းပြည်နယ်သာသနာရေးဌာနဦးစီးမှုဦးငိုင်ထံကဖျားကြောင်းတွေမှတ်ပုံတင်ခြင်းနဲ့ပတ်သက်ပြီးတော့ပြဿနာဟာလုံထုံးလုံနည်းတွေကြောင့်သာဖြစ်ပြီးဘာသာရေးခွဲခြားဆက်ဆံတာမဟုတ်ဘူးလို့ဆိုပါတယ်
။အပြင်းအဆိုးရကခွင့်ပြုလိုက်ရောဆိုတော့ဆောလို့ရတာ။ဒါအပြင်းအဆိုးရကနော်ဘာသာရေးဆောရင်ခွင့်ပြုခွင့်ရတယ်ဆိုတာဟာရတယ်။အရင်လိုမဟုတ်တော့ဘူး။အဲ့လိုနဲ့ပဲဆောပေါ်တာပေါ့။အရင်ကဆန္ဒဝန်ကြီးဝန်ကျွန်တော်တို့ကတွားလိုက်ဝန်ကြီးဌာနပူလိုက်ဝန်ကြီးဌာနကနေခေါင်းပြင်းပြင်းပူလိုက်ပြင်းပြင်းပြန်ကြတယ်ပါလေ။ကျန်ချင်တယ်ဆိုပြီးတော့လေတို့တော့သူကဆုံးလူလူလေးပဲခိုးတော့သူကလုံးတုံးလုံးနဲ့ညီတို့ဆောင်ရွက်မယ်ဆိုတော့လူတွေဘာမှမဖြစ်ဘူးလုံးတုံးလုံးနဲ့ညီနဲ့မချောတဲ့ခါတော့အဲ့ဒါမျိုးတော့ထွက်ခဲ့တာလေအဲ့တော့ဘိုးဘီလေးမပြောမယ်ဆိုတော့ဟိုရင်ပြည်အစိုးရကခွင့်ပြုမယ်ဆိုတော့ရှော့လို့ရတယ
်ဘာသာရေးခွင့်ပြုချက်ရရှိဖို့ပြည်တော်စုအစိုးရရဲ့ခွင့်ပြုချက်မဟုတ်ပဲပြည်내အစိုးရရဲ့ခွင့်ပြုချက်ပုံမှန်သာမူတည်ပြီးပြည်တော်စုအစိုးရအကြံပေးတာမျိုးပဲလှုပ်ဆောင်နိုင်တယ်လို့ဦးငိုက်ထံကဖြည့်စွက်ပြောကြားပါတယ်ချင်းရဖက်လူအဖွဲ့စည်းဦးဆောင်သူဦးရကုတ်ထံကတော့ဒီပြဿနာဟာလုံထုံလုံနေကြောင့်ဖြစ်ခဲ့မယ်ဆိုရင်ဗုဒ္ဓဘာသာအဖွဲ့စည်းတို့တခြားဘာသာတွေလည်းဒီလိုအခက်အခဲမျိုးရှိသင့်ပေမဲ့ဗုဒ္ဓဘာသာဝင်တွေအတွက်တော့အခက်အခဲမရှိဘူးလို့ထောက်ပြပါတယ
်။လူပုဂ္ဂိုလ်သူဦးသေးကြီးခွင့်တော်ပေးတယ်
။လူပုဂ္ဂိုလ်တွေအင်ယာမီတွေပိုင်ဆိုင်ခွင့်ရှိတယ်လို့ဘာသာရေးအသင်းဖွဲ့တွေလည်းပိုင်ဆိုင်ခွင့်ရှိတယ်။ဒါကိုအစိုးရကလှုပ်ဆောင်ရမယ့်တာဝန်လေးဖြစ်တယ်။အဲ့လိုမလုပ်ရင်ဒါဟာလူခွင့်ရေးချုပ်ပတ်မှုတရားပဲ။တခြားဘာသာကြတော့မြေယာပိုင်ဆိုင်ခွင့်တွေပေးပြီးခရိယံကိုမပေးတာတော့ခွဲခြားမှုတရားပါပဲ
။စလိုင်းစန္ဒလန်ကလူခွင့်ကြီးပညာပေးစီစဉ်တဲ့လွတ်လပ်စွာယုံကြည်ခွင့်ဆိုင်ရာအစီအစဉ်မှာဦးတည်ရတဲ့အတူလှုပ်ဆောင်နေသူတရားဖြစ်ပါတယ်။သူက
လုပ်ငန်းအကောင့်ထေပို့တဲ့နေရာမှာဒီဘာသာလွတ်လပ်ခွင့်ဆိုတာကျွန်တော်အဓိကထားပါတယ်။ပြီးတော့ကျွန်တော်တို့ဒီ ုလက်ရှိကျွန်တော်လုပ်နေတဲ့ဟာစီချာရိုအနေနဲ့ဒီကျွန်တော်တို့အမွေနဲ့ရတော့ဘာတိုင်းလူလခွင့်ဆိုတာဟာဒီလူလဆော်ယုံကြည်ကိုကိုခွင့်ဆိုတဲ့ဟာကိုကျွန်တော်တို့ပြည်သူတွေပြီးတော့ဒီခေါင်းဆောင်တွေဘာတဲ့ခေါင်းဆောင်တွေကိုတိုင်ရသဘောပေါက်နိုင်မှုနဲ့နေသေးတယ်
သာသနာ့ဝင်ကြီးဌာနကချင်းပြည်နယ်မှာရှိတဲ့ဗုဒ္ဓဘာသာဖွဲ့စည်းတွေကိုပဲထောက်ပံ့ပေးပြီးအခြားဘာသာတွေကိုထောက်ပံ့ပေးတာမျိုးမရှိဘူးလို့ဦးသေးရကဖြစ်ဆိုပြောပါတယ်။ချင်းနိုင်ငံရေးပါတီဖြစ်တဲ့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အတွင်းမှုဖြစ်တဲ့ဇလိုင်းကျိပ်ပထုံကတော့စစ်မှန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုတာဗုဒ္ဓဘာသာကိုရောခရစ်ယာန်ဘာသာကိုပါညီတူညီမျှထောက်ပံ့ပေးတာမျိုးမဟုတ်ဘူးလို့ထောက်ပြပါတယ်
။တို့အလူချင်းဆုံးကတော့အကောင်းဆုံးကတော့မတူမှနိုင်ငံတော်ဘာသာမပြင်းနဲ့ဘာတုံးလဲဆိုတော့ဒါကဗုဒ္ဓဘာသာရောခရစ်ယာန်တွေရောသူတို့မှာသတ္တနာကြီးဆိုင်ရာမှာသူတို့မှာဘတ်ဂျက်တွေအများကြီးပဲဝယ်ကြတယ်အများကြီးပဲလူထုစီကညာရှုလက်ခံနေတာလေသူတို့ကစီပွားရေးဖွဲ့ချိလည်းမဟုတ်ဘူးသူတို့ကဟိုစီပွားလုံးဝလုပ်မဲ့သူတွေလည်းမဟုတ်ဘူးကွန်ပျူတာလုံးဝလုပ်မဲ့သူတွေလည်းတကယ်တမ်းတော့မဟုတ်ဘူးပေါ့သူတို့ကတော့တကယ်တော့ spiritual ကိစ္စတယ
်လွန်ခဲ့တဲ့အနှစ်20တွင်းမှာအာနာရှင်တွေကချင်းပြည်နယ်တွင်းမှာရှိတဲ့ခရီးံဘာသာဝင်တွေအထွတ်မြတ်ထားတဲ့လဝါကတိုင်73ခုကိုဖြိုလွှဲခဲ့ပါတယ်။လဝါကတိုင်ရဲ့အမြင့်ဆုံး20ပြည်ရှိတဲ့ဟာတွေဖြိုလွှဲခဲ့တာအပါဝင်ဖြစ်ပါတယ်။တချို့နေရာမှာဗုဒ္ဓဘာသာဝင်တွေရဲ့စီဒီတွေကိုအဲ့ဒီနေရာမှာစားထိုးပြီးတော့တိဆောက်ခဲ့ပါတယ်။အဲ့ဒီအစည်းအဝေးကတော့ချင်းလူခွင့်ရေးအဖွဲ့ဖြစ်တဲ့ CHRO ရဲ့အစည်းအဝေးမှာဖော်ပြထားတာဖြစ်ပါတယ်။ချင်းလူခွင့်ရေးဖွဲ့စည်းကခရီးယံဘာသာဝင်တွေအတွက်တရားဥပစာပေးမှုကိုမလို့ရှင်းပါဘူး။ဒါပေမဲ့အစိုးရအနေနဲ့ညီညီမျှမျှဆက်ဆံပေးရုံကိုလိုချင်တယ်လို့ဆိုပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ပြည်ထောင်စုငင်းချမ်းချင်းညီလာခံမှာလဲလူမှုဖွဲ့စည်းကဏ္ဍကဆွေးနွေးလာရင်အထောက်အကူဖြစ်ဖို့ချင်းလူခွင့်ရေးဖွဲ့စည်းအနေနဲ့မူဝါဒတွေကိုရည်ဆွေးထားပါတယ်။အစိုးရရဲ့နဲ့အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးထားမှုတွေက secular state လို့ခေါ်တဲ့ဘာသာရေးကိုချိန်မခံတဲ့နိုင်ငံရေးစနစ်မျိုးပိုပေါက်လာစေဖို့တတွန်းချင်နေတာဖြစ်ပါတယ်။အခုချိန်မှာတရားဝင်တွေဖြစ်စေတရားမဝင်တွေဖြစ်စေခရီးယံဘာသာဝင်တွေကတော့ကိုယ့်ဘာသာရေးကျောင်းမှာတနင်္ဂနွေမနေ့တိုင်းဖျားရှိခိုးမှုတွေကိုပြုလုပ်နေစေဖြစ်ပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျင်းနေမယ်လို့တို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ချင်းဝေါ်မှစလိုက်ဟုံထုံးကဇာနီနဲ့ဂျရက်တောင်းနေလို့ဖြစ်ပါတယ်။အပတ်စဉ်တင်ဆက်ပေးနေတဲ့တို့အတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့မြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hiron Tero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နှားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ဒုတိယစီစဉ်ကိုအပတ်စဉ်စနေနေ့ညနဲ့တနင်္ဂနွေမနက်ခင်းတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်စာလိုက်လိပ်စာက VOE American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ2ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335လိုင်းလမ်မီတာ190 kHz 1505အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရမှာပါစီစဉ်သူကိုအောင်လွင်ဦးနဲ့တူထုတ်လုပ်ရေးမှုကိုရနိုင်တို့ရဲ့တိုက်ရိုက်လေးလိုက်ဆွေးနွေးပွဲကိုနှာစင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့တိုက်ရိုက်လေးလိုက်စီစဉ်မှာတော့ NCA ပြည့်ရဲ့လက်မှတ်ထိုးခဲ့တဲ့လင်းနဲ့မှာဘလောက်ခီးရောက်ခဲ့တယ်လဲဆိုတော့ဆွေးနွေးမှာပါတိုင်းဒေသနဲ့ကိုင်ဖွဲ့တွေနဲ့မြန်မာဆွေးရလို့ကြားတနင်္ဂနွေလုံးအပြစ်ခတ်ရဲ့စိတ်သဘောတူညီချက် NCA ကိုလက်မှတ်ရေးထိုးတာအခုဆိုရင်လင်းနဲ့ပြည့်သွားပါပြီဒါမှမဟုတ်လင်းနဲ့ပြည့်အခမ်းအနားကိုတော့မှလက်မှတ်ထိုးထားတဲ့ဖွဲ့တွေစုံစုံလုံးလင်းမတက်နိုင်ခဲ့တဲ့အထိအဖို့ထစ်တွေလည်းရှိခဲ့ပါတယ်ဆိုတော့လင်းနေတာအတွင်းမှာ NCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့တယ်လဲဘလို့စိန်ခေါ်မှုတွေကြုံခဲ့ရတယ်လဲနောက်ပြည်ပြင်းချင်းချင်းအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးဖို့အတွက်ကျွန်တော်တို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နှူးလည်းလေးလိုက်မှမှာရောက်နေပါတယ်တူကတော့ပို့မျိုးသားလွတ်မြောက်ရေးဖွဲ့ချုပ် PNL ရဲ့ဦးဆောင်နိုင်ရကလည်းဖြစ်ဒီညီငယ်လုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ဖွဲ့ဝင်တူလည်းဖြစ်တဲ့ဦးခေါ်ကပါနောက်တူကတော့တိုင်းရင်းသားရေးချွမ်းကျင်သူစိုက်ဆရာဦးတန်းစိုးနိုင်လို့ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အရင်ဆုံးဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံးသက်ချက်ကိုကျွန်တော်ဟိုပနာမအနေနဲ့ဆွေးနွေးစေချင်ပါတယ်ဆိုတော့ဆရာဦးခေါ်ကအရင်ဆွေးနွေးပေးပါလားခင်ဗျာကျွန်တော်တို့ဒီ၄နှစ်အတွင်းမှာပေါ့လေရေဦးရကျွန်တော်တို့ပြန်တုံးသက်ကြည့်မယ်ဆိုရင် NCA ကြောင့်အကျိုးရှိခဲ့တာကိုပြောပါဆိုရင်ဘာများပြောနိုင်တာများရှိမလဲဦးခေါ်က
ဟုတ်ကဲ့ခင်ဗျာဒီလင်းနဲ့တဲမှာအစီအကြောင်းအကျိုးရှိတယ်ဆိုတာကအစီလက်မရွတ်တဲ့အဖွဲ့အစည်းတွေအားလုံးကမတရားပင်အာပုံမှန်နေပြီးတော့ကင်းလွတ်သွားတဲ့ဟာကနံပါတ်၁ပေါ့အဲဒုတိယကတော့အစီလက်မတူညီထုတ်တဲ့အဖွဲ့တွေကကိုယ့်ပြည်ထဲမှာလွတ်လပ်စွာပွားလာနိုင်ပြီးတော့ကျေးဇူးလူထုအမျိုးသမီးလူငယ်ဖီယက်ကိုစီဒီကိုစားတဲ့အဖွဲ့အစည်းတွေကလွတ်လပ်စွာပြည်သူဖြူနှင်းနိုင်တယ်ဆိုတော့ကနာမနဲ့ပေါ့အဲ့ဒါတွေအလုံးလုံးနိုင်တယ်ဆိုရင်ကို့အမျိုးသားရေးရမ်းချက်တွေကိုကို့ပြည်နယ်ထဲမှာကို့ဒေသထဲမှာအလုံးလုံးလာလှုပ်ဆောင်နိုင်တဲ့အချက်ကတော့အစီလက်မှတ်ထိုးပြီးနောက်ပိုင်းမှာတကယ်တမ်းရရှိတဲ့အချက်လက်တွေဖြစ်ပါတယ်ခင်ဗျာ
โอเคဆိုတော့ဆရာဦးတန်းစိုးနိုင်ရဲ့အမြင်ရောခင်ဗျာကျွန်တော်တို့ဒီ NCA ကြောင့်အကျိုးကျေးဇူးတွေဖြစ်ထွန်းခဲ့တာဘာတွေများမြင်မိရလို့ဆရာအနေနဲ့သုံးသပ်နိုင်မလဲ
ဟို NCA ကျွန်တော်တို့စာချုပ်ကိုကျွန်တော်တို့ဒီစပြီးတော့ဖွဲ့တဲ့အချိန်မှာကျွန်တော်တို့ဖွဲ့ပေါင်းပြီးတော့တိုင်းသားလက်နက်ကိုင်ဖွဲ့ပြီးချစ်ဖွဲ့ဒီပါဝင်လာတယ်အဲ့တော့အဲ့ဒီတော့ကအဲ့ဒီတော့တော့ဒီဒီဖွဲ့ရဲ့ကျွန်တော်တို့မားကျက်ရတိုင်းလုံးလောက်ကျွန်တော်တို့ပါဝင်လာခဲ့တယ်လို့ကျွန်တော်တွေ့ရပါတယ်။ဒါတခုနောက်တစ်ခုကဒီတော့ပိုင်းမှာကျွန်တော်တို့နောက်ထပ်ကျွန်တော်တို့မွန်ပြည်ပြည်ပါတီနဲ့ဆိုင်လောက်ပါတီဆက်ရတဲ့ဒီလိုဒီထက်မြတ်ဖွဲ့လည်းထပ်ပြီးတော့တွေ့လာပါတယ်။ဒါကဒီအန်တီလူမန်းကျင်ပေါ်မှာပါဝင်ပြီးမှာတိုးတက်လာတဲ့လက္ခဏာကိုပြလာပါတယ်။နောက်တစ်ခုကတနက်ပေါ် MNTT ပေါ်ရယောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ရှိပါလေအဲဒီခုနှစ်ဖွဲ့မှာလည်းအခုချိန်မှာဒီဘဝအားဖြင့်ခြုံငုံပြီးပြောရလို့ရှိရင် NP လမ်းကြောင်းဟာကျွန်တော်တို့ Federal Democracy သမားနိုင်ငံထူထောင်ရေးအတွက်အခြေခံမူတည်ချမှတ်ဖို့အတွက်မှန်ကန်တဲ့လမ်းကြောင်းဆိုတော့သိမြင်လာကြပါပြီအရင်တော့လို့ NP နဲ့မတူတဲ့လမ်းကြောင်းသွားမယ် NP မပါဝင်နိုင်တဲ့သဘောထားတွေတော့မရှိတော့ပါဘူးဒါလည်းတို့တို့ကိုယ်တိုင်ဒီ NC လုံငန်းတွေနဲ့မှာဟိုတိတိကျကျပါဝင်လာဖို့ကတော့အတော်လေးကိုဟိုအခက်အခဲတွေနဲ့တွေ့နေရပါတယ်။အဲဒီအခက်အခဲတွေတွေ့နေရတဲ့ကိစ္စကလည်းအဓိကအပြင်အဖက်နဲ့တပည့်ဂျုံဂျီမှုဒီဆောင်နိုင်တာတမ်းရတွေရှိနေတာအစောရောက်တဲ့အမြင်တွေနဲ့ပြင်ပြနေတာအဲဒါကြောင့်ကျွန်တော်တို့ချက်ထွန်းပြင်းတော့မချက်ထွန်းတာဒါပေမဲ့ဒါပဲဒီ NC လမ်းကြောင်းဟာဒီအမှန်ကြီးကျွန်တော်တို့ဒီပြည်ရေးဆေးရဆေးရေးနဲ့ကျွန်တော်တို့ Federal Democracy အခြေခံမူတွေချမှတ်နိုင်မှုအတွက်ဒီမှန်ကန်တဲ့လမ်းပြညီဖို့လို့တော့ဟောကအခုကြည့်တော့များများအမိမှကြည့်ထားကြတဲ့သဘောပါပဲ
။ဟုတ်ကဲ့
ဒီချိန်ထဲမှာပဲ တန်တီဒေတာဖွင့်ဆိုမှုမှာမရှင်းလင်းတဲ့အတွက်မျိုးသားတင်ပြန်လဲတင်ပြန်ရုံကနေမလုံနိုင်ဘူးမလုံနိုင်တဲ့အတွက်အခုတတိယရှင်ပန်လုံးစီးဝင်းနောက်ပိုင်းမှာဒီလာကဒီလောက်ရှားမှုကြီးချဆိုင်သွားတယ်လို့ကျွန်တော်တော့တောက်ချက်ချပါတယ်
โอเคนอกตะคุชิราတော့ဒီဒီတိုင်းသားဖွဲ့တွေကဒီ NC လက်မှတ်ထိုးထားပြီးသားဒီအဖွဲ့တွေတော့မှဒီငញ្ញဲလုပ်ငန်းစဉ်ကနေဘေးထွက်နေတာမျိုးတချို့ပြီးနောက်မထိုးရသေးတဲ့အဖွဲ့တွေနဲ့လည်းဆွေးနွေးတာရှိရဆိုမဲ့တိုက်ပွဲတွေကအရင်နဲ့ဆိုင်ပြန်ပြီးပြင်းထန်လာတာမျိုးတွေလည်းရှိနေတော့ဟိုဒီအရီကိုတချို့ကလည်းစိုးရုံမှုအနေနဲ့ထောက်ပြရတယ်လည်းရှိပါတယ်ဒါနဲ့ပတ်သက်လို့ဆရာဦးတန်းဆိုနေဘယ်လိုမြင်လဲ
โอเคအဲ့ဒီအနေထားတွေအမှန်မဲ့ရှိပါတယ်เนาะအဲ့တော့ခုနကကျွန်တော်တို့ဒီလေးနှစ်မြောက်အခမ်းအနားနဲ့ပတ်သက်ပြီးပြောတဲ့အခါမှာကျွန်တော်တို့ RCS ဥက္ကဋ္ဌဝတ္ထုကြီးရရှိမတက်နိုင်တော့မတက်နိုင်တဲ့တော့ GICM အကြီးအကျယ်တို့ခုဆိုတဲ့ဒီစာအခုပြောမှလာတဲ့ဟုတ်ရှိသွားပါတယ်။နော်ဒါကတော့ဒီကျွန်တော်ခုနပြောသလိုဒါဘုံဘူးကြီးခေါကလည်းပြောခဲ့ပါတယ်။ဒီလိုဖြစ်ရတဲ့အကြောင်းကိစ္စတွေကတစ်ဖက်နဲ့တစ်ဖက်ညုံကြည့်လို့အမြင်ရတယ်ရှိနေလို့အစောရောက်တဲ့အမြင်နေနဲ့ချိတ်ကကြည့်ရှုနေလို့ဖြစ်တယ်လို့ဒီကောက်ချက်ချတာပဲအဲ့ဒါကိုလည်းကျွန်တော်ကသဘောတူပါတယ်ဒီတိုက်ပွဲဖြစ်နေတဲ့ပတ်သက်တဲ့ကိစ္စကတော့အခု NG လက်မှတ်ထိုးထားတဲ့အခွင့်အရေးကြီးကြားထဲမှာကျွန်တော်တို့ဟိုဒီတိုက်ပွဲတချို့ဖြစ်တာရှိတယ်ဒါပေမဲ့အဲ့လိုကိစ္စတွေကတော့အပြန်အလှန်ထိမ့်သိမ့်နိုင်နိုင်လို့အခုတရုတ်ပြညင်တော့ပါဘူးနော်အရင်တော့ RCS နဲ့တက်မလို့နဲ့နော်အစီအစဉ်မြောက်ပိုင်းဖွဲ့ရင်းနဲ့ဆက်လက်ပြဿနာတွေရှိခဲ့မှုပါလေ။နော်အဲ့တော့အခုနောက်ပိုင်းဖြစ်နေတဲ့ပြဿနာကတော့ဒီနောက်ပိုင်းဖွဲ့ရင်းနဲ့တက်မတော်ကြားထဲမှာဖြစ်နေတဲ့တိုက်ပွဲပါ။အဲ့တော့ကျွန်တော်ပြောချင်တာကအဖွဲ့ရှစ်ဖွဲ့အခုတော့၁၀ဖွဲ့ဖြစ်သွားပြီပေါ့ဗျာ။၁၀ဖွဲ့က NCU လက်မှတ်ထိုးထားတယ်။အဲ့ဒီကျွန်တော်တို့ FBNCC နောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ထဲမှာလည်းအဓိကအားဖြင့်၃ဖွဲ့ပဲဒီစီလှုပ်ရှားမှုတွေလုပ်နေတာဖြစ်ပါတယ်။ကျန်တဲ့နေရာတွေကတော့အတော်လေးကိုကျွန်တော်တို့အတော်လေးကိုထိချုပ်လို့ရပါဘူး။နောက်ပိုင်းဘွဲ့ခေါင်းဆောင်လို့ပြောရမယ်။ KIA ကိုအဲ့တောင်မှဟိုထိထိတက်တက်လို့အတော်လေးကိုနေပါတော့ပါဘူး။အခုကျန်တဲ့၃ဘွဲ့နဲ့အဲ့ဒီကိစ္စတွေဆက်ပြီးညီနိုင်နိုင်ကျွန်တော်ဆက်ရှိ short chain နိုင်မယ်ဆိုရင်တော့အာ NTD လမ်းကြောင်းကျွန်တော်တို့ဆက်လျှောက်ဖို့အတွက်ပုံမှန်ကောင်းမွန်တဲ့အဖြစ်အပျက်တွေဖြစ်လာမှုကျွန်တော်မြင်ပါတယ်ခင
်ဗျ။ Okay ဆိုတော့ဟိုဘုံမွေးခွန်ဥက္ကာရဲ့သဘောထားဟုတ်ခင်ဗျာကျွန်တော်ဒီ NC လင်းနေတာကာလအတွင်းမှာဟိုတကယ်ဖြစ်တင်တာတွေဖြစ်နိုင်တာတွေရှိရင်မဖြစ်ခဲ့ဘူးလို့ဆိုနိုင်တာတွေရောဘာတွေများတွေ့မိလဲခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီလမ်းကြောင်းကြတာတော့ဘာရက်စားရက်စားရေးစာချုပ်မဟုတ်ပါဘူး။နိုင်ငံရေးဆွေးနွေးပွဲတွေကိုကျင်းပပြီးတော့ဘာသာရေးသဘောတူညီရတဲ့ရာယူဖို့အတွက် SDA ဘာကြောင့်မှလမ်းပြမျိုးခုနှစ်ချက်ပါပါ။အဲဒါနဲ့မျိုးတိုင်းဟိုသွားနေတဲ့အချိန်မှာကျွန်တော်တို့ကပြည်တော်စုငယ်ငယ်ကြီးညီလာခံဟိုပေါ်ဆောင်ပြီးတော့ကျွန်တော်၂၁ရာစုပြည်လုံးအထိရောက်နေပါလား။ပြည်တော်စုသဘောတူစာချုပ်ကိုလည်းအပိုင်းတစ်အပိုင်းနှစ်ကိုအချုပ်ဆိုနေပါလား။အဲဒီအချုပ်ဆိုနေတဲ့အပေါ်မှာကျွန်တော်တို့အနေနဲ့လက်ရှိအာကျန်နေကြတယ်ပေါ့ဗျာ NCA လမ်းကြောင်းအပြင်မှာကျန်နေကြတဲ့အဖွဲ့အစည်းတွေကလည်း NCA လမ်းကြောင်းကအပြစ်ခရရက်ဆယ်ရေးလမ်းကြောင်းဆိုပေမဲ့နိုင်ငံရေးဆွေးနွေးပွဲအတွက်လမ်းဖွင့်ထားတဲ့လမ်းကြောင်းဖြစ်ပါလေနိုင်ငံရေးဆွေးနွေးပွဲမလုပ်ဘဲနဲ့နိုင်ငံရေးဆွေးနွေးပွဲမှာသဘောတူချက်စုံတရားမရဘဲနဲ့ကျွန်တော်တို့နိုင်ငံရေးကမရှိပါဘူးဖတ်ရဲပြည်တော်စုတိကျောက်ရလမ်းမပြီးပါဘူး။အကြောင်းပြည်တော်စုသဘောတူစာချုပ်နိုင်ငံရေးသဘောတူစာချုပ်အတူတူပါပဲ။တစ်ဖက်နဲ့ပဲအဲ့ဒါရရှိဖို့ကကျွန်တော်ကြိုးပမ်းရမှာဖြစ်ပါ။ဒါကြောင့်အခုမလာကြရင်မှကျွန်တော်တို့ကပြည်တော်စုသဘောတူစာချုပ်ပိုင်းပြေရပြီးပါပြီ။ပိုင်းနဲ့လည်းရပြီးပါပြီ။ဘိုးဘောအပိုင်းဘုံကိုရရှိအောင်ပိုင်ပေါင်းပါလည်းပဲနိုင်ငံတော်အတိုင်းအမြပုံကိုဤအလားညွန်ကျက်နိုင်ကြီးပေါ့အပိုင်ပေါင်းပါပါတဲ့ပါတိုင်းတဲ့ဒီနိုင်ငံရေးသဘောတူချက်ထဲမှာပါတဲ့ပါတိုင်းတဲ့ဒီနယ်အခွင့်အရေးတွေနော်ကျွန်တော်တို့အဖအဖအရာပေါ့အဲ့ဒီမိခွန်းထဲမှာပါတဲ့အခွင့်အရေးတွေအားလုံးကိုကျွန်တော်တို့ကောက်ယူမယ်ဆိုရင်ဒီတော်စုသဘောတူစာချုပ်ရဲ့အစိပ်ပိုင်းအဖြစ်ထည့်သွင်းလို့ရတဲ့ ိုင်းခံတာပဲဖြစ်တယ်လို့ကျွန်တော်ကခံယူပါတယ်။ဒါကြောင့်ဒီတော်သဘောတူစာချုပ်အပြင်မှာဆက်တဲ့ဒီတော်သူဒီဖော်ရေးရတာအလုပ်ဖြစ်မယ်လို့မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟိုသောသောဒီဥက္ကဋ္ဌကပြောလို့ပေါ့လေဒီ၄နှစ်ပြည့်ခန်းနာမှာဒီအတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟိုပြောသွားတဲ့အထက်ထဲမှာသူလည်းအတိမတ်ပြုသွားတာတော့ဟိုအခက်ခဲတွေကြုံနေရတယ်အထူးသဖြင့်တော့ဒီအခက်ခဲတွေကဒီ NC စာရုပ်ကြောင့်မဟုတ်ဘဲနဲ့ဒီစာရုပ်ကိုအကောင့်ထဲပေါ်တဲ့နေရာမှာအားနည်းချက်တွေကိုလိုက်နာဖို့ဒီလိုအပ်ချက်တွေမှာနောက်နားလည်မှုကွဲပြားမှုတွေကြောင့်ဖြစ်လာတဲ့အခက်ခဲတွေဆိုပြီးသူကပြောပါတယ်နောက်ဒီ NCO ပါဝင်လက်မှတ်ထိုးခဲ့တဲ့ဒီသက်ဆိုင်သူခေါင်းဆောင်တွေအားလုံးအနေနဲ့လည်းဒီ NCA ဘာသဘောတူညီချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာကတိတည်ဖို့အရေးကြီးတယ်ဆိုပြီးတော့ဟိုပြောသွားတာမျိုးရှိပါတယ်နောက်ဟို KNU ဥက္ကဋ္ဌဘူဒီဘိုလ်ချုပ်ကြီးဟိုမော်ဒူစေဖို့ကလည်းအလားတူယုံကြည်မှုတွေအားနည်းတယ်ဆိုတော့ပိုင်းကိုဟုတ်ကဲ့ထောက်ပြသွားတာကျွန်တော်တို့ကြားခဲ့လိုက်ပါတယ်ဆိုတော့ဒီ၄နှစ်ရှိပြီပေါ့လေဒီကြားထဲမှာယုံကြည်မှုတွေတစ်ဖက်နဲ့တစ်ဖက်မတီးဆောက်နိုင်ရတဲ့အဓိကစိန်ခေါ်မှုအနေနဲ့ပြောပါဆိုရင်ဟိုဘုံမူကွန်အောက်ကနေလည်းဘာကိုထောက်ပြလို့ရမလဲ
အော်ဒီ၄နှစ်ပတ်ဝန်းကျင်မှာနည်းနည်းဒီထောက်တဲ့ကတာနှစ်ခုပါလားမင်္ဂလာအချိန်လေးကြည့်လိုက်ရင်အရေးကြီးတာကျတော့မဲပါလားပြေပကာမြေကကုန်တဲ့နော်ပြေပကာကိုဖြည့်ရှင်းဖို့ကလေးနှစ်တော့မလိုတော့ပါဘူးခုနှစ်နှစ်ဆက်နေတော့ရှာနိုင်ပါတော့တစ်ဖက်ကလည်းခဏပြောသလိုပဲဒီကျွန်တော်ဖြည့်ရှင်းတဲ့နေရာမှာကျွန်တော်တို့အစိုးရအရေးကြီးပါလားအတမတော်အရေးကြီးပါလားတို့တို့နိုင်ငံပါတီများလည်းယူပါတို့တို့ကျန်တဲ့မက်ကန်တော်လည်းဖွဲ့စည်းများလည်းယူပါအဲ့ဒီစိတ်ဟိုတာလို့ခေါ်တယ်ပြီးဟောပါနိုင်ငံရေးလုံခြုံရေးမှာဒီပါဝင်ပတ်သက်နေတဲ့လူအားလုံးကသဘောယူမနှောယူနဲ့ပါဝင်ပြီးတော့ဘယ်လိုလဲဒီကောင်တို့အတွက်အခုတော့တော့ပေါ့ငွေရည်လုံအောင်အားပေးဖို့လိုပါဘယ်လိုအကြံပန်လုံးမယ်ခွင့်ရောယူမယ်ခုတော့လုံးမယ်အမြတ်ထုတ်မယ်အဲ့လိုစဉ်းစားကျွန်တော်ငွေရည်လုံအောင်ကတော့အဆက်ဆက်ဆက်တွေ့အောင်မှာဖြစ်ပါတယ်ခင်ဗျာ
โอเคဥက္ကဋ္ဌဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းအခုလေလိုင်းပေါ်မှာရှိနေပါတယ်။နောက်အီးမေးလ်တွေ Facebook တွေကနေမှတ်ချက်တွေစာတွေပို့ထားတာတချို့လည်းရှိပါတယ်။အရင်ဆုံးတော့ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုလှည့်ပေးခြင်းပါတယ်။တူကတော့ slide ပွေခုံးဖြစ်ပါတယ်။ကို slide ပွေခုံးသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ Okay and see ya နောက်ဆုံးစာချုပ်ဖြစ်တဲ့ဟိုဟာဒီထောင်စုသဘောတူစာချုပ်ထုတ်ဆိုနိုင်ရဒီထောင်စုမြင့်ချင်းညီလာခံကျင်းပတဲ့နေရာမှာကျွန်တော်တို့လက်နဲ့ကင်ပြီးအထူးသဖြင့်တတ်မတော်ပေါ့နောက်ဆုံးရည်ရွယ်ချက်ကဟိုအတိဖြစ်လာတဲ့ဖွဲ့စည်းပုံဖွဲ့စည်းပုံဖြစ်နိုင်အောင်ဒီထောင်စုတဘောတူညီချက်ကိုချက်မှတ်နိုင်ဖို့အတွက်ဆွေးနွေးတဲ့ခါကြရင်တော့ဥပမာခွဲမထွေးရဆိုတဲ့ဥစ္စာတွေနောက်ပြီးတော့မှခွဲထည့်ပိုင်ခွင့်ရှိပြီဆိုတဲ့ဥစ္စာတွေကဆွေးနွေးပြီးတော့ကြေလန်ကြတော့စေတနာမေတ္တာမပါဘဲအဲ့လိုမျိုးကိစ္စလေအဲ့ဒါဒီချင်းကြီးလည်းကကျင်းပလို့ညရောဦးဆိုတော့ရက်ဆိုင်သွားတာတို့ရှိတဲ့ခါကြတော့ဒီ NCA ကနောက်ဆုံးပန်းတိုင်ဖြစ်တဲ့အဲ့ဒီဒီထောင်စုတဘောတူချေကိုလုံနိုင်အောင်တမတော်ကရောတကယ်တမ်းရှိသလားလင်းနေကင်ဒီယားရောတကယ်စေတနာရှိသလားအချိန်ဆွေးပြီးတော့မှသူတို့အဲ့လိုမျိုးအာဏာရှိအောင်ပဲ NCA ကအကာအကွယ်ယူပြီးတော့မှ NCA ကိုဗန်းပြတ်နေသလားဆိုတဲ့ဥစ္စာကကျွန်တော်တို့ PPT အနေနဲ့တော့ဇူချီမှတ်တော့ကြီးမြလာတယ်အဲ့ဒါကြောင့်ပြည်ထောင်စုရင်းချိန်ကြီးလာခံအောင်အမြန်ဆုံးကျင်းပပြီးတော့မှခွဲထွေးရဆိုတဲ့ဥစ္စာတွေကပတ်ထားပြီးတော့မှပြည်ထောင်စုသဘောတူညီချက်ကိုနိုင်ငံကြီးအဓိကထားပြီးတော့မှဆုံးဖြတ်ချက်ထားနိုင်ရင်တော့အကောင့်ဆုံးနဲ့ဖြစ်မယ်နောက်မဟုတ်ဒီတိုင်းနဲ့ဆိုရင်တော့ကျွန်တော်တို့ဇူချီမှတ်တော့ PPT ကြီးမြလာတာကိုကျွန်တော်တို့ကြည့်ရပါတယ်ခင်ဗျာ
โอเคကိုစလိုင်းပွေကိုဆွေးနွေးတာကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံရပါပဲကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဆက်ပြောပြရင်မာကွေးနီချာဆွေးနေတာတန်းရောပဲကွေးနေကိုတန်းရရတယ်ကိုဟာဟိုဟိုချမ်းကောင်းလို့ဆိုလာမလန်းဆိုတော့ဟိုမင်းလန်းလာတာတူနေနေပဲဒုံကြွေးတော့မကြီးရမလို့အမောပြောကြမယ်ဒါပေမဲ့ဒီတိုင်းကချင်းချင်းနဲ့တရားတော်ချရဆိုမှရှိပါဘူး။ချမ်းပြည်မြန်မာဘာလို့မပို့ခွက်ထားမယ်။ ဟိုဆန်းပြောင်းတော့ပြီးတော့တင်းနေကမြောက်ပြီးငါဟိုခုဒီဆိုဟလာလွတ်တော်ထဲမှာလဲတန်းတော်ကြီးပါပဲအဓိကတန်းတော်ပြန်မှာပါတန်းတော်ကတကယ်နိုင်ငံဖြစ်ချင်တယ်ဒီဒီလိုတိုးတဲ့ချင်တယ်ငါတန်းတော်ပဲပြန်မှာပါဟုတ်ကဲ့ဆလာပါပဲ
ဟုတ်ကဲ့ကုသမောင်ဆွေးနွေးတာကျေးဇူးပါကျွန်တော်နောက်ထပ်ကျွန်တော်ဆွေးနွေးပွဲကိုစာရီပြပို့ထားတဲ့ထဲကလည်းစာတချို့ကိုဟိုလင်းတင်လို့ပေါ်ပြချင်ပါတယ်အရင်ဆုံးစာစာကတော့ခိုင်ယိုးမာဆိုတဲ့နာမည်နဲ့ပြပို့ထားတာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျ NCA လင်းနေမြောက်ခဲ့ပြီးသို့တော်ရလက်ကတော့လေကြီးထိုးရိုးရိုးပါပဲကျွန်တော်မြင်တာကတော့ NCA ကိုလမ်းစဉ်အဖြစ်ကဘန်းနိုင်အဖြစ်အထိလက်မှတ်ထိုးထားတဲ့သူတွေအထက်မှာလမ်းစဉ်ကိုသာကိုးကွယ်သူတွေမြင်နေရပါတယ်အမှန်က NCA ကိုလမ်းစဉ်လို့အစကတည်းကပြောလာကြတာလမ်းစဉ်ဆိုရင်လင်းနေမြောက်လို့အလုံးမဖြစ်ဘူးအကောင့်ထဲရေးရရမပေါ်ခဲ့ဘူးဆိုရင်ဒါဟာမယိုးသားမှုတွေများနေလို့ပဲလမ်းစဉ်ဆိုတာပြောင်းတင်ရင်ပြောင်းရမှာဆွဲစီမထားအောင်ဆွဲစီထားပြီးဆိုရင်ကိုယ်ွယ်ကံအပူဇော်ခံဖြစ်သွားတတ်တယ်။အဲ့ဒါဆိုရင်ဘယ်တော့မှလမ်းကြောင်းသစ်ရှာတွေ့မှာမဟုတ်ဘူး။ဘန်းနိုင်တို့ရောက်မှာမဟုတ်ဘူးထင်ပါရဲ့။ကျွန်တော်ထင်တယ် NCA အစမှမူပေါင်းနေမပြေပြစ်သေးပဲလက်မှတ်စောစီးစွာထိုးသွားတဲ့အဖွဲနှစ်ဖွဲလောက်ရှိခဲ့တယ်။အဲ့ဒါဘာလို့ပြသလဲဆိုရင်အပေါ်စားဆန်လွတ်တဲ့အနာဂတ် NCA လမ်းကြောင်းအတွက်တာထွက်ဈေးဥပောက်အပေါ်စားဆန်မှုအကြောင်းတစ်ခုပါမှာပေါ့။ဒါကြောင့် NCA ကလည်းအဆမကောင်းခဲ့တဲ့အပေါ်စားဆံမှုနမူနာရှိလေတော့ဝိလေကြောင့်ပဲဖြစ်နေတာလှုပ်ချင်တယ်လို့လုံနေလို့ရကြတာအခုတတ်သေးပါပဲလို့ဆွေးနွေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်စာတစ်စောင်ကတော့ကျွန်တော်တို့မိထီလာမျိုးဟာဥစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
NCA လက်မှတ်ထိုးပြီးကာလ၄နှစ်ပြည့်အခမ်းအနားမှာငြိမ်းချမ်းရေးလုပ်ငန်းစဉ်အဖွဲ့ JICM ရည်ဥက္ကဋ္ဌ RCSS SSA ရဲ့ပို့ချုပ်ကြီးရွှတ်စစ်မတက်ပါဘူးရုတ်တရက်ပေါ်လာတဲ့အကြောင်းကိစ္စတရက်ကြောင်းလို့သိရပါတယ်။ NCA ကိုမကျေနပ်လို့မတက်တာမဟုတ်ဘူးလို့သိရပါတယ်။လင်းနစ်တာကာလအတွင်း NCA ကြောင့်အကျိုးဖြစ်တယ်မှုများကတော့နှစ်ဖက်တပ်တွေပြစ်ခတ်တိုက်ခိုက်မှုညှို့နှိုင်းခဲ့တယ်။အပြစ်ရကာလကြီးညာချက်တွေထုတ်ပြန်ကြီးညာနိုင်ခဲ့တယ်။အပြစ်ရရေးညှိနှိုင်းဆွေးနွေးပွဲတွေအကြိမ်ကြိမ်လုပ်နိုင်ခဲ့တယ်။ NCA လက်မှတ်မထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေနဲ့လည်းတွေ့ဆုံဆွေးနွေးမှုတွေလုပ်နိုင်ခဲ့တယ်။ဆက်လက်လှုပ်ဆောင်ဖို့လည်းသဘောတူညီချက်တွေရယူနိုင်ခဲ့တယ်။သို့တော်လဲပြစ်ခတ်တိုက်ခိုက်မှုတွေ NCA လက်မှတ်ထိုးပြီးအဖွဲ့တွေရဲ့ဒေတာတွေမှာထိတွေ့မှုတွေအနှဲငယ်ဖြစ်ခဲ့ရတယ်။ NCA ဘာစည်းကမ်းတွေကိုအတိအကျမလိုက်နာလို့ဖြစ်ရတာပါ။ AA နဲ့ကတော့ NCA လက်မှတ်မထိုးထားတော့အပြန်အလှန်တိုက်ကြတာပေါ့။ AA ကိုအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားမှုကြောင့်တိုက်နေတာလည်းဖြစ်ပါတယ်။သို့တော်လဲ AA ကဆွေးနွေးပွဲတွေကိုတော့တက်ပါတယ်။ NCA လက်မှတ်ထိုးပြီး၄နှစ်တာကာလမှာတွေ့နေရတဲ့အဓိကစိန်ခေါ်မှုတွေကတော့ခွဲမထွက်ရဲ့ကိစ္စ၊တပ်မတော်ရဲ့အချက်၆ချက်ပါအချက်တချို့ကိုသဘောမတူတဲ့ကိစ္စပါ။NCA ပါအချက်တချို့ကိုပြင်ဆင်ပေးဖို့တောင်းဆိုတဲ့ကိစ္စတန်းတူအခွင့်အရေးရလိုမှုပြည်ထောင်စုတပ်မတော်ဖွဲ့စည်းရေးမှာလက်နက်စွန့်ရေးသဘောထားကွဲနေတဲ့ကိစ္စစသဖြင့်စိန်ခေါ်မှုတွေရှိနေတယ်လို့ထင်ပါတယ်။ဒါတွေကိုညှိနှိုင်းဆွေးနွေးတဲ့နည်းနဲ့ဖြေရှင်းနေကြပါတယ်။ NCA ဟာပြည်တွင်းငြိမ်းချမ်းရေးတကပောက်လို့ဆိုရမယ်ထင်ပါတယ်။ NCA ကိုသဘောတူလက်မှတ်ထိုးအတည်ပြုပြီးတော့အပြစ်ခတ်ရစရေးတွေအခိုင်အမာလုပ်နိုင်ပြီးမှပြည်တွင်းငြိမ်းချမ်းရေးကိုတည်ဆောက်နိုင်မယ်။ Democracy Federal ပြည်ထောင်စုဖြစ်ပေါ်လာရေးကိုတက်လှမ်းနိုင်မယ်။NCA လမ်းကြောင်းနဲ့ပဲသွားကြမယ်ဆိုတာကိုလည်းဆုံးဖြတ်ထားကြတယ်ဆိုတော့ NCA ဟာပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းဖြစ်တယ်လို့သုံးသပ်မိပါကြောင်းဆွေးနွေးရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ဥစိန်မောင်ရဲ့စာပါဆိုတော့ဒီအစိုးရနဲ့တက်မတော်ဘက်ကတော့ဒီ NCA မထိုးရသေးတဲ့အဖွဲ့တွေကိုလည်းထိုးကြဖို့ဆိုပြီးတော့တိုက်တွန်းနေတာတွေ့ရပါတယ်ဆိုတော့တခြားအဖွဲ့တွေမှာဟိုဒီလုပ်ငန်းစဉ်တွေမှာဟိုပေါ်လေဟိုဟိုပါလာဖို့ဟိုဘလို့ဟန်တာတွေရှိနေလို့မထိုးနိုင်သေးပဲဖြစ်နေရတယ်နောက်တစ်ခုကဒီသူအစိုးရအနေနဲ့ကဒီလိုငင်းငယ်ရေးကို NCA လမ်းကြောင်းနဲ့ဆက်သွားဖို့ရှင်းနေတဲ့အချိန်မှာပေါ့လေလက်တွေ့အကောင့်ထဲပေါ်ဖို့ဆိုရင်အဓိကအားဖြင့်အစိုးရနဲ့တက်မလို့အပိုင်းကလုပ်ဖို့လိုအပ်ချက်တွေရောဘာတွေများရှိနေမလဲဆရာဦးတန်းစိုးနိုင်ဆွေးနွေးပြပါလားခင်ဗျဟု
တ်ကဲ့နော်ဒီ NCA လုပ်ငန်းစဉ်ဒါအခုဒီဘုရားအဖြစ်ပြောလို့ရှင်တော့လက်နဲ့ကိုင်းအဖွဲ့စီတော်များများကဒါကဒီလမ်းကြောင်းဟာမင်္ဂလာနေကြောင်းဖြစ်တော့ဒီဘောအဖြစ်အတိအကျပြည်ပြီးတော့ဒါနဲ့ NCA စာချုပ်ဒီဆွေးနွေးချင်းကကျွန်တော်တို့ဒီချာချာကျွန်တော်တို့ဟိုပြည်ပြည်စုံစုံမဆွေးနွေးနိုင်ကျွန်တော်မြေသားနိုင်ငံရဲ့အတွက်ပြဿနာတွေဖြစ်လာခဲ့ရလို့ရှိပါတယ်အဓိကအချင်းဒီကျွန်တော်တို့၂၄ရာစုပြင်လောင်းတက်ပြအကျော်နောက်ပိုင်းမှာရပ်တော်တာအမျိုးသားစစ်တမ်းရဲ့မြူသားပြင်းစင်ကြီးချီဝဲလူခွင့်ပြင်းတော်လို့အဲ့ဒီလူခွင့်ပြင်းတော်တဲ့ကိစ္စကတမတော်ကဓာတ်ရှိတယ်လို့ပဲကျွန်တော်ပြောမှာတမတော်ကဓာတ်ရှိတယ်ဆက်ဆံရဒီကဆံရဥထုကြီးရောအန်ဂျီယာရောအဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ဟို
ာမှကျွန်တော်တို့ဝေဖန်ကန့်ကွက်တာတွေပါလိမ့်မရှိဘူး။ရှိတဲ့အခါကျတော့မိသားစုနိုင်ငံရေးဆွေးနွေးတွေဟာဘယ်နေရာမှာကျင်းပမှာလဲဆိုတဲ့အကြောင်းပြုပြီးတော့ RPS ပြည်ကျွန်တော်တို့ရပ်ဆိုင်သွားတာပါ။အဲဒီနောက်ပိုင်းမှာမဆက်ပြရသေးဘူးဆက်ပြီးတော့ကိုယ့်အတွက်အချက်ကျနေကြည့်တာ။ဒါအပြင်နောက်တစ်ခုကတော့ပါလဲဆိုတော့ဟိုကျွန်တော်တို့2017ခုနှစ်အောက်တိုဘာလခဏလေးကကျင်းပတဲ့ထိပ်သီးစီးမှုအဲ့ဒီထိပ်သီးစီးမှုမှာဒီထိပ်သီးကောင်းဆောင်တွေဆုံရတဲ့အခါတိုင်းမှာကုလူဂျင်နာဘက်ကပြောပြီးတော့အပြန်အလှန်ဆွေးနွေးညီနိုင်မှုတွေမရှိခဲ့တဲ့အတွက်ဝန်ကန်းတင်ဆက်ဆင်းရတာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲနောက်ပိုင်းမှာကျွန်တော်တို့ KNU ကတရားဝင်ဆွေးနွေးပွဲတွေကနှုတ်ဆက်သွားတယ်။ဟောကျွန်တော်တို့ဒီ RPS ကကျင်းပနေပြီးတော့နှုတ်ဆက်သွားတယ်။အဲ့တော့အဲ့ဒါလည်းပါလဲဆိုနားလည်မှုတွေတာဘယ်တော့နားလည်မှုတွေရလဲဆိုတော့တကွာခုနကပြောတဲ့ဒီခွဲခွေကြီးခွဲခွေကြီးဆိုတဲ့ကိစ္စပေါ့အမှန်ကအဲ့ဒီကိစ္စကတော်ရလို့ရတယ်လို့ထင်ပါတယ်ဆိုတော့တော့တရက်ပေါ်မှာရေးထားကြတာကြီးပါပဲနော်အဲ့တော့အချင်းကြီးတောင်းတက်ဒီအချင်းကြီးတောင်းတက်ဒီပြည်စုံလာပြီးတော့ဒီမကောင်းတဲ့ဆရာမှုတွေဖြစ်လာပြီးဆိုလို့ချင်းတော့ခွဲခွေကြီးဆိုတဲ့အတန်ကထွက်လာတာကြီးပါပဲနော်ပါတာတို့ဒီဘေးရေးထားတာအဲ့တော့ဒါပေမဲ့ဒီချိန်လေးမှာအခုကကျွန်တော်တို့စကားချူပေါ်ဒီချူပုံချီရန်ဥပဒေအောင်မှာအားလုံးကစုတ်ချနေကြတာအဲ့၎င်းချင်းအချင်းသာဥပဒေမှာကနော်တန်ကြီးရဲ့ဒီဒီဘိုင်းဖြစ်စီနော်ဆွမ်းခရဆွေဒီဥပဒေဒီစာချန်တာရှိတယ်အဲ့တော့စကားချူပေါ်ဒီပုံကိုလက်ခံနေဆိုလို့ရှိရင်ကိုယ်မသိဘူးဆိုတဲ့ဒီလေတို့ကောင်ရေတုံးမရဲမှာလည်းဒါလည်းပါပြီးတာအဲ့ဒါကိုလည်း NTU စာချုပ်ရဲ့ညီတန်းမှာထည့်သွင်းထားပြီးတာဒါပေမဲ့တမိုင်းကြောင်းညာဒါကိုစိုးရင်တို့တက်ထုတ်ကနေပြီးတော့ခွန်ဖဲရတဲ့စာချုပ်ထည့်ပြီးပါဆိုတဲ့ပုံမှာဟောမြေကိုလည်းကြတာပေါ့ဗျာ
โอเค
နောက်တစ်ခုကတော့တခုသေးသောတတ်တော့ဘာလို့ဒီလုံလေးကိစ္စကတော့ကျွန်တော်တို့အခုဆက်ဆွဲပြီးတော့သူ့ထလုံးတဲ့နေရာမှာအခြေအမူကြီးရေးဆွဲတဲ့နေရာမှာအရေးကြီးဆုံးနဲ့အရှုပ်ထူးဆုံးကျွန်တော်တို့အတော့အနေများတဲ့အပိုင်းပေါ့ဗျာအဲ့ဒီအပိုင်းဆိုလို့ရှိရင်အခုကျွန်တော်တို့မကြခင်မှာကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးမှုတွေလုပ်ရင်းလုပ်ရင်းနဲ့တစုံတရာနားလည်မှုကြလာတာတွေလည်းရှိပါတယ်အခု MP လက်မှတ်ထိုးတာတွေတိုင်းပိုင်းလည်းမကြိုက်ခွဲစီအားလုံးကတတ်တော်တစ်ခုလို့ရှိရင်ဆိုတာကိုသူတို့ကလက်ခံလိုက်ကြပါပြီဒါပေမဲ့ယတနာကတခုဒီသောတတ်မတော်ကိုဘယ်လိုသိရောက်ပါလဲ။ကျန်တဲ့အဲဒီတခုဒီသောတတ်မတော်ဆိုတာကိုသိရောက်ဖို့အတွက်ကျန်တဲ့ဒိုင်နာလက်ကန်ကွယ်ကြီးတွေကဟိုလက်နဲ့အာလုံးစွန့်မယ်ဆိုရဲအမီမျိုးပေါက်သွားလို့ရှင်လဲဒါကဒီသူတွေကအောင်မြင်မှာမဟုတ်ပါဘူး။အဲတော့စိတ်ရှင်ရှင်နဲ့အဲ့ဒီအကောင်ကကျွန်တော်တို့ကြော်ရမယ်ကိစ္စပါ။ဒီဘက်ကလည်းဟိုအပြန်လာကျွန်တော်တို့ပြောပြောင်းနေလူနဲ့ပြောပြောင်းမှုကိုပေါင်းသပ်ပြီးလုပ်ကြမှာပေါ့။အဲလိုမလုပ်နိုင်ဘူးဆိုလို့ကျွန်တော်ဒီပြဿနာပြီးလဲမှာမဟုတ်ဘူး။ဒီပြဿနာမပြီးလဲလို့ရှင်လဲဆယ်ဆယ်ပြည်တော်စုထူထောင်ရေးအတွက်ခြေကမှုကြီးအဲကျွန်တော်တို့ကျူးဆွေးနေနေမှာအောင်မြင်မှာမဟုတ်ပါဘူး။ပြီးခဲ့တဲ့တတိယကြော်ကျွန်တော်တို့ပန်းလုံးကြီးကြီးရဲ့ဟိုအကြီးရဲ့ဒီကျွန်တော်တို့ကျွန်တော်ချမှတ်တဲ့မူလေးတွေဟာနောက်ဆုံးကြတော့မျိုးသားမျိုးသမီးမျိုးသားကန်းသူကြီးဆိုတဲ့အဖြစ်ကိုကြောက်သွားတာအဲ့ဒီတစ်ချက်ပေါ်မှာဆွေးနွေးရင်းဆွေးနွေးရင်းနဲ့ဆွေးနွေးလို့မဖြစ်သေးဘူးဆိုတော့ရှေ့ကြောင်းရင်းဖြစ်သွားတာ
အဲ့
တော့ကျွန်တော်ဆိုလိုတာကတော့ဒီကရအလုံးကဒီပြီးကောင်းဆောင်ကြီးကိုယ်တိုင်ကြောက်နေပြီးတော့အပြန်အလှန်မျိုးကြည့်မှုရှိတယ်နောက်ပြီးတော့ဒီ NCA ရန်ရီဥမာ GIGN ပေါ့ဗျာဒါကြီးကသက်ဆိုင်ရာဒီသားတွေမှာတိုက်ပွဲတွေဖြစ်ဖြစ်ဒါများဆိုဖြစ်ရှင်းပြရမှာအဲ့ဒီလိုချမ်းမောကလည်းဒါမှမရှိဘူးအဲ့ဒါကြောင့်စစ်ပွဲကြီးဆက်ပြီးတော့တုံ့ပြန်ဆက်ပြီးပြင်လာဖြစ်တယ်လို့ကျွန်တော်တော့မြင်ပါတယ်ဒါကြောင့်အဲ့ဒီအပိုင်းကြီးပြင်နိုင်မှုအတွက်ကျွန်တော်27ရာစုပန်းကိုဆုံးချကြော့ကြည့်ပြီးအမြန်ဖြစ်ဖို့အတွက်ကျွန်တော်တောင်းဆန်းစုကြည်ကတိုက်တွန်းမှုတော်နေတာလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဘုံမွေးခွန်ဥက္ကာရဲ့သဘောထားခင်ဗျအခုဘလို့ပဲဖြစ်သေးကြတာတော့ဒီအစိုးရနဲ့တက်မလို့ဘက်ကဒီ NCA လမ်းကြောင်းနဲ့ပဲညဉ့်ညံ့ရေးလုပ်ငန်းစဉ်တွေကိုဆက်သွားဖို့ဆိုပြီးရည်ရွယ်ထားတယ်နောက်တန်းသားအဖွဲ့အစည်းတော်များလည်းဒါကိုရည်ရွယ်အားဖြင့်လက်ခံထားကြပြီဆိုတော့တကယ်တော့ဒါကိုလက်တွေ့ကျကျပေါ့လေအလုပ်ဖြစ်ဖို့အကောင့်တွေဖော်ဖို့ဆိုလို့ရှိရင်အစိုးရနဲ့တက်မလို့ဘက်ကပဲဖြစ်ဖြစ်နောက်တန်းသားအဖွဲ့အစည်းတွေဘက်ကပဲဖြစ်ဖြစ်ဘာတွေလုပ်ဖို့လိုမလဲဆရာ
အာတော့အမြင်ရတော့အစီရဲ့တက်နေရ SD ရဲ့ရန်လျာဖြစ်တဲ့ GIGN ကိုအများဆုံးပြန်ခေါ်ပါဒီထဲမှာအလုံးပေါင်းတက်ရောက်ပြီးတော့ GIGN ကနေတော့ guideline policy ပေါ့ဆက်ပေးလိုက်လို့ရှိရင်ကျွန်တော်တို့ဒီကြမ်းတဲ့ UPDG ရှိတဲ့ GMC ရဲ့လုံခြုံကော်မတီတို့အလုပ်ဆက်လုပ်လို့ရသွားတာပေါ့မဟုတ်ရင်တော့အဲ့ဒါတွေအလုံးမလုပ်ဘူးဒီဒီစီလိုအဖွဲ့ကြီးကအလုံးမလုပ်ဘူးလေတော့စတိရပြုပင်လို့ညီလာကဆက်သွားလို့မရဘူး။ဒါသူရဲ့ဟောဘူဘောင်ရရင်ပါလား။ဘူဘောင်မှာပြတ်ထန်လာတာကဒီဒီစီရနေပြီးတော့ဆုံးပြချမှတ်ပေးတဲ့အစီအစဉ်တိုင်းကျွန်တော်စတိရပြုပင်လို့ဟောလာအဲ့ဒီတိုင်းဆက်သွားမယ်တော့အဲ့တော့အဆင့်တိုင်းသွားရင်တော့ဒီမှာမြင်တာကတော့ဟိုဒီအလုပ်သဘောတွေကိုရလိုက်တရားဝင်အစီအစဉ်ကိုဆက်လိုက်ဒါကြောင့်အလုပ်သဘောမှာမပါမယ်တရားဝင်မှာမပါဘူးဆိုတဲ့အဖွဲ့တွေရှိတယ
်ဟုတ်ကဲ့
အဲ့ဒီအဖွဲ့တွေလည်းခြံလိုက်ပါအဲ့အဲ့ဒီလိုဆိုတော့ကျွန်တော်အလုပ်လို့ရပါလားခင်ဗျာ
ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးကြတဲ့ပုံမျိုးသားလူမျိုးရေးဖွဲ့ချုပ် PNL ဦးဆောင်နိုင်ကဟုခေါ်ကနောက်တန်းသားအရေးချွင်ချင်သူစာရေးဆရာဦးတန်းဆိုးနိုင်ကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ
အောင်လွေဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒါရိုက်လီလိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကို VOA ရဲ့Facebook စာမျက်နှာ VOA's Burmese News ကနေပြီးတော့လည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်။မနေ့ကတင်းငွေတွေနဲ့မနေ့ခင်အစီအစဉ်တွေကိုတော့ line to meter 32 40 48 line to meter 190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုစနေနေ့ညထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင်။
American သမ္မတ Donald Trump စတင်ခဲ့တဲ့ကုန်သွယ်ရေးစစ်ပွဲကိုရင်ဆိုင်ဖို့အရှေ့တောင်အာရှနိုင်ငံများအသင်း ASEAN အဖွဲ့ဝင်နိုင်ငံတွေအနေနဲ့ညီညွတ်ဖို့လိုတယ်လို့မလေးရှားဝန်ကြီးချုပ်က ASEAN ညှိနှိုင်းခံအဖွဲ့မှပြောဆိုသွားပါတယ်။ American တရုတ်ကုန်သွယ်ရေးစစ်ပွဲရဲ့အရေးတွေလွှမ်းမိုးနေတဲ့အချိန်မှာပဲအရှေ့တောင်အာရှနိုင်ငံများအသင်း ASEAN ရဲ့35ကြိမ်မြောက်ထိပ်သီးညှိနှိုင်းခံကိုထိုင်းနိုင်ငံဘန်ကောက်မြို့မှာစတင်တာပါ။ American ကုန်သွယ်ရေးလုံခြုံရေးပြနေတာကိုရှော့ချဖို့ကြိုးပမ်းတဲ့အနေနဲ့တရုတ်ကွန်ပစ္စည်းတွေကိုစပြီးတော့အခွင့်တိုးခေါ်ခဲ့တဲ့သမ္မတ Trump ကိုသိသာစွာရည်ရွယ်ပြောဆိုခဲ့တဲ့ဝန်ကြီးချုပ်မဟာသီယာကတော့ယာထူးတစ်ခုနေရာမှာလူပြောင်းသွားရင်အခြေအနေလည်းပြောင်းသွားနိုင်ခြေရှိပါတယ်လို့ပြောဆိုသွားပါတယ်။ပရတိန်နိုင်ငံလန်ဒန်မြို့အနီးကအေအေခန်ကိုနင်ကာဒဇင်းမော်ကအလောင်း39လောက်ဟာဗီယက်နမ်တွေဆိုတာကိုပရတိန်တာဝန်ရှိသူတွေအတီးပြုတ်ခဲ့ပြီးတဲ့နောက်မှာတော့ဒီဖြစ်အပေါ်အလွန်စိတ်မကောင်းဖြစ်ရကြောင်းနဲ့တရားမဝင်လူကုန်ကူးမှုကိုအပြင်းအထန်ရှုံချကြောင်းဗီယက်နမ်နိုင်ငံခြားရေးဌာနကဒီကနေ့ကြေညာပါတယ်။ဒါဆိုဝါလို့နဲ့လူသားချင်းစာနာမှုဆိုင်ရာအဖြစ်ဆိုရေးတစ်ခုဖြစ်ပြီးတော့တေဆုံခရယာသူတွေရဲ့မိသားစုဝင်တွေကိုဗီယက်နမ်အစိုးရအနေနဲ့အလွန်ဝမ်းနည်းရပါကြောင်းမိသားစုဝင်တွေအနေနဲ့ကလည်းဒီဝမ်းနည်းကြေကွဲမှုကနေအမြန်ဆုံးတက်တာရရစေဖို့အစိုးရအဖွဲ့ကစုမုံကောင်းတောင်းပန်နေပါတယ်လို့ပြောခွင့်ရသူရဲ့ကြေညာချက်မှာဖော်ပြထားပါတယ်အာဖဂန်နစ္စတန်နိုင်ငံကစာတင်ကြောင်းသွားတဲ့လမ်းတစ်ခုမှာမြေမြုပ်မိုင်းတလုံးပောက်ကွဲခဲ့တာကြောင့်ကလေးတုတ်ကိုဦးထက်မနဲ့တည်ဆုံသွားတယ်လို့အာဖဂန်ရဲတွေကပြောပါတယ်။နိုင်ငံအရှေ့မြောက်ပိုင်းပြည်နယ်တစ်ခုမှာဖြစ်ပွားခဲ့တဲ့ဒီပောက်ကွဲမှုကြောင့်အသက်6နှစ်ကနေ12နှစ်ကြားကလေးတွေတည်ဆုံခဲ့ရတာဖြစ်တယ်လို့ရဲဌာနပြောခွင့်ရသူခါလီအာစီယာကပြောပါတယ်။ဒေသရင်းလမ်းတွေမှာကိုရှင်းတဲ့အနေနဲ့မြေမြုပ်မိုင်းတွေကိုတာလီဘန်အဖွဲ့တွေထောင်ခဲ့တာဖြစ်ပြီးတော့အဲ့ဒီထဲကမိုင်းတလုံးပောက်ကွဲခဲ့တာကြောင့်မူလတန်းကလေးတွေအခုလိုတည်ဆုံခဲ့ရတာဖြစ်တယ်လို့လည်းပြောပါတယ်။
စနေနေ့ညပဲထိတ်တန့်ရနေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးသံဖန်းအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုအတန်လွှင့်ချင်းပြပြချင်းည10နာရီကနေ17နာရီထိ line to meter 20 25 32တို့ကနေပြန်လည်နားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျေးဇူးခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.